Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ခါနေနဲ့2024ခုနှစ်မေလ25ရက်စနေညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ Cincinnati Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။လိုင်းလိုမီတာ3251တို့အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VOA website Facebook နဲ့ YouTube တို့ကလည်းတစ်ချိန်နဲ့ထုတ်လွှင့်ခြင်းအတွင်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်ကျမခင်ပြူထွေးပါဘီရဲ့ပေါင်းကခင်ဝေးကြပါစေရှင်ဒီကနေ့ဒီဂါဇာတောင်ပိုင်းရာဖာမြို့မှာအစ္စရေးကထိုးစစ်ဆင်နေတာတွေချက်ချင်းရပ်ဖို့နိုင်ငံတကာတရားရုံး ICJ ကဆုံးဖြတ်ချက်ချပြီးတော့နောက်တရက်ဒီကနေ့မှာပဲရာဖာအပါအဝင်ဂါဇာကမ်းမြောင်ဒေသကိုအစ္စရေးကပုံကျဲတိုက်ခိုက်ပါတယ်နောက်ကချင်ပြည်နယ်ဝိုင်းမော်မြို့အနီးကတာလောကြီးချေးရွာနဲ့မြကြီးနားမြို့အနီးကကချင် KIA တပ်ရင်း71တို့ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေတိုက်ခိုက်တယ်လို့ KIA ကပြောပါတယ်။နောက်အပူလိုင်းတံကိုခံနေရတဲ့ပါကစ္စတန်နိုင်ငံမှာတော့အပူတံကြောင့်စာတင်ကြောင်းတွေပိတ်ချပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တဲ့တွေကိုကိုဝင်းမင်းနဲ့အတူပြောပြပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါမခင်ပြည့်သေးရင်ဒီတဲ့တွေပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးအပတ်စဉ်ခန္ဓာထဲမှာဆိုရင်မြန်မာနိုင်ငံပဋိပက္ခရဲ့ဖြစ်နိုင်ပွဲစီးအခြေအနေနဲ့ပတ်သက်ပြီးတိုင်းရင်းသားတက်တွေစစ်ဆင်ရေးပေါ်သုံးသက်သူတူက
လူတော်လိုင်းကိုဆက်ပြီးတော့လုပ်ဖို့ပန်းတက်ထားတဲ့အဖွဲ့အစည်းတွေအနေနဲ့ပြည်နယ်တစ်ခုချင်းလူမျိုးမှုကနေပြီးတော့ပြည်နယ်တစ်ခုသုံးခုဆက်ဆက်ပြီးပြည်နယ်နဲ့တိုင်းတွေချင်းချင်းဆက်ဆက်ပြီးမဟာဗျူဟာအစီအမံတက်ကို NUG နဲ့ဆောင်ရွက်တယ
်အခုလိုသုံးသက်ဆွေးနွေးခဲ့တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ္တကဘာအစီအစဉ်မတိုင်ခင်ဒုတိယအစီအစဉ်ပြီးရင်နောက်ပိုင်းစနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီးပွားဥတုရာသီနဲ့သတင်းတွေတဲကတုတစတဲ့အစီအစဉ်တွေစက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွင်းနေပဲပြောပြပေးပါပါခင်ဗျာ
ဂါဇာတောင်ပိုင်းရာဖာမြို့မှာအစ္စရေးကထိုးစစ်ဆင်နေတာတွေချက်ချင်းရပ်ဖို့ကုလသမဂ္ဂရဲ့ထိတ်တန့်တရားရုံး ICJ ကနေပြီးတော့ဆုံးဖြတ်ချက်ချမှတ်လိုက်ပြီးတော့တရက်အကြာမှာပဲဒီကနေ့ဒီအစ္စရေးကရာဖာအပဝင်ဂါဇာကမ်းမြောင်ဒေသကိုပုံကျဲတိုက်ခိုက်ခဲ့ပါတယ်အောက်တိုဘာ9ရက်အစ္စရေးကိုဟမတ်စ်တွေဝင်ရောက်တိုက်ခိုက်ရာကစတင်လာခဲ့တဲ့ဂါဇာစစ်ပွဲရက်စက်မှုအတွက်ပြည်သက်နိုင်ငံပါရီမြို့တော်မှာဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေတဲ့အချိန်မှာတိုက်ခိုက်မှုတွေဆက်ရှိနေတာပါရာဖာကိုထိုးစစ်ဆင်နေတာတွေရပ်ဖို့အပြင်အပူတပြင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးပို့နိုင်အောင်ရာဖာနီနယ်စပ်ဂိတ်ကိုဖွင့်ပေးဖို့လဲနိုင်ငံကတရားရုံး ICJ ကတောက်ကြနေကအမိန့်ထုတ်ပါတယ်။ဒါအပြင်ဆက်ရဆွေးဝင်းမှုစုံစမ်းစစ်ဆေးရေးမှုတွေကိုအစ္စရေးကဂါဇာတဲကိုဝင်ရောက်ခွင့်ပြုရလိမ့်မယ်လို့လည်း ICJ ကပြောပါတယ်။ဒါပေမဲ့ပါလက်စတိုင်းနယ်မြေတစ်ခုလုံးအပြည့်အဝအပြစ်ခတ်ရက်စဲဖို့ကိုတော့ ICJ စင်ချက်မှမပြောထားသလိုအစ္စရေးအနေနဲ့လည်း ICJ ရဲ့စင်ချက်ကိုလိုက်နာပေးပုံမရှိပါဘူး။ဒီတော့တွင်းမှာပဲဂါဇာနဲ့နေချင်းဆက်နေတဲ့အီဂျစ်နိုင်ငံကတော့ကုလသမဂ္ဂရဲ့ဒီဂါဇာအတွက်လူသားချင်းစာနာမှုအကူအညီတွေပါတဲ့ကုန်ရင်တန်းကရင်ရှလွန်နေဆက်ကတဆင့်ဝင်ရောက်ခွင့်သဘောတူထားတယ်လို့တောက်ကြနေတုန်းကပြောပါတယ်ဒါပေမဲ့ဒီလိုခွင့်ပြုထားတယ်ဆိုပေမဲ့လည်းရာဖာမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒီကုန်တင်ရင်တွေဂါဇာထဲကိုဝင်လို့ရမရကတော့သေချာမသိရသေးပါဘူးရှင်
ထိန်ချုပ်ထားတဲ့ရုရှားရဲ့ငွေတွေကယူကရိန်းကိုကူညီရေး G7 စီးပွားအင်အားကြီးနိုင်ငံဗန်ဒိုင်းဝန်ကြီးတွေဆွေးနွေးနေကြပါတယ်ကမ္ဘာစီးပွားရေးအင်အားကြီး G7 နိုင်ငံတွေနဲ့မဟာမိတ်ဘဏ်တွေဘဏ္ဍာရေးလုပ်ငန်းတွေမှာအနှံထားတဲ့ရုရှားငွေတွေကအတိုးတွေကိုယူကရိန်းအတွက်ဘလို့သုံးဆွဲမယ်ဆိုတဲ့ကြေပြန့်တဲ့အစီအစဉ်ကို G7 ဘဏ္ဍာရေးဝန်ကြီးတွေဆွေးနွေးနေကြတာပါယူကရိန်းနိုင်ငံကာကီးဒေသပေါ်ရုရှားတို့ထိုးစစ်ဆင်နေတာကိုယူကရိန်းဘက်ကခုခံတိုက်ခိုက်နေအောင်ဘလို့ထောက်ပံ့ကူညီမလဲဆိုတာကိုအီတလီနိုင်ငံမြောက်ပိုင်းစတရက်ဆာမြို့မှာ G7 ဘဏ္ဍာရေးဝန်ကြီးတွေဆွေးနွေးနေကြတာပါယူကရိန်းကိုရုရှားဝင်စစ်တိုက်ခဲ့ပြီးတဲ့နောက် G7 နဲ့မဟာမိတ်နိုင်ငံတွေမှာရုရှားဘဏ္ဍာငွေဒေါ်လာဘီလီယံ300လောက်ကိုထိန်းချုပ်ထားပါတယ်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့အနီးဒီကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့တွေသိမ်းယူထားတဲ့တာလောကြီးချေးရွာနဲ့မြကြီးနားမြို့အနီးက KIA တပ်ရင်း71ကိုစစ်ကောင်စီကဒီကနေ့လေကြောင်းကနေတိုက်ခိုက်တယ်လို့ KIA ကပြောပါတယ်လူတွေထိခိုက်မှုရှိမရှိသေချာမသိရသေးပေမဲ့လူနေအိမ်တချို့ထိခိုက်ပျက်စီးခဲ့တာတော့ရှိတယ်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်တာလောကြီးကြီးရွာဟာလိုက်စားကိုသွားတဲ့လမ်းကြောင်းပေါ်မှာရှိသလို KIA တပ်ဖွဲ့တွေကပြီးခဲ့တဲ့နှစ်ကုန်ကသိမ်းယူထားတာဖြစ်ပါတယ်။လက်ရှိဒီနေရာမှာနှစ်ဖက်တိုက်ပွဲဖြစ်နေတာမရှိဘဲလေကြောင်းကနေဘုံလာကျဲတာလို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါရယ်။ KIA တပ်ရင်း71ကတော့မြကြီးနားနဲ့အနီးဆုံးတပ်ရင်းဖြစ်လို့စစ်ကောင်စီကမကြာခဏဘုံကျဲတိုက်ခိုက်လေရှိတယ်လို့လည်းသူကပြောပါရယ်။မြကြီးနားတဝိုက်အခုလိုအခြေအနေတွေကြောင့်ဒေသခံတွေကြားမှာလုံခြုံရေးစိုးရိမ်မှုတွေထိုးလာနေပြီးတိုက်ပွဲတွေအချိန်မီပြင်းထန်လာနိုင်တယ်လို့သုံးသက်သူတွေကပြောဆိုကြပါရယ်။လက်တလုံးမြကြီးနားတဝိုက်တိုက်ပွဲမရှိပေမဲ့လို့ဗမော်မန်စီဘက်မှာတော့နှစ်ဖက်တိုက်ပွဲတွေရှိနေတယ်လို့လည်းပုံမှုကြီးနော်ဘူးကပြောပါရယ်ရှင်
ကမ္ဘာစီးပွားရေးကအခက်အခဲတွေကြားထဲမှာပဲပိုကြန့်ခိုင်လာနေတယ်လို့ IMF ကမ္ဘာငွေကြေးရုံးအဖွဲ့ကြီးကသုံးသပ်လိုက်ပါတယ်။ကမ္ဘာစီးပွားရေးဟာစိန်ခေါ်မှုတွေကြားထဲမှာပဲမျောလင့်ထားတာထက်ပိုပြီးခိုင်မာကြန့်ခိုင်လာနေတာတွေ့ရတယ်လို့ IMF ဦးဆောင်ညွှန်ကြားမှု Kristalina Georgieva ကပြောလိုက်တာပါ။တရုတ်သတင်းဌာနနဲ့သတင်းဌာန OMG နဲ့မနေ့တောက်ကြန်လေးကမေးမြန်းခဲ့မှာ CMG နဲ့မနေ့တောက်ကြန်လေးကမေးမြန်းခဲ့မှာ IMF ဦးဆောင်ညွှန်ကြားမှုကအခုလိုပြောလိုက်ပါတယ်
။ The world economy isremarkably resilient despite the hits from COVID, from the war in Ukraine.
COVID ကပေး Ukraine စစ်ပွဲအတိုးနှုန်းတွေတက်စေတဲ့ငွေကြေးဖွံ့ဖွားမှုပြဿနာတွေကြားမှာပဲကမ္ဘာစီးပွားရေးဟာတိတိတသာဆက်ပြီးကြန့်ခိုင်နေပါတယ်။ပြီးခဲ့တဲ့တစ်နှစ်လောက်ကခံမှန်းခဲ့တာထက်ထောင်ပိုပြီးအားကောင်းနေတာတွေ့ရပါတယ်လို့ဒီ IMF ဦးဆောင်ညွှန်ကြားမှုကျော်ဂျီဘာကပြောသွားတာပါအဓိကကဏ္ဍကြီးနှစ်ခုကအချက်လက်တွေကိုအသေးစိတ်လေ့လာဆန်းစစ်ပြီးကမ္ဘာစီးပွားရေးအခြေအနေကိုသုံးသပ်လေ့လာခဲ့တဲ့ကိုလည်းသူမကဆက်ပြောခဲ့ပါတယ်ခင်ဗ
ျအပူလိုင်းတန်ခံရတဲ့ပါကစ္စတန်နိုင်ငံမှာတော့အပူဒဏ်ကြောင့်စာတင်ကြောင်းတွေကိုပိတ်ထားပါတယ်ကျောင်းသားဥယျာဉ်90ရာခိုင်နှုန်းလောက်တက်ရောက်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ပန်ချက်ပြည်နယ်မှာဆိုရင်ကျောင်းအလုံးကိုဒီကနေ့စနေနေ့ကစပြီးတော့ပိတ်ထားတာပါကျောင်းသား26တန်းလောက်ရှိတဲ့လူဦးရေအထူးထက်ဆုံးပြည်နယ်မှာနွေရာသီကျောင်းပတ်ရက်ကိုသတင်းတစ်ပတ်ချိုပြီးတော့ပိတ်လိုက်တာပါပါကစ္စတန်နိုင်ငံမှာအခုလက်ရှိခန်းစားနေရတဲ့အပူလိုင်းအပြင်ဇွန်လထဲမှာနောက်ထပ်အပူလိုင်းတစ်ခုထပ်ဝင်ဖို့ရှိတယ်လို့ပါကစ္စတန်မိုးလေဝသဌာနကပြောပါရယ်။ပန်ချက်ပြည်နယ်မှာအပူလိုင်းကြောင့်ပုံမှန်ထက်6ဒီဂရီကနေ8ဒီဂရီဆယ်စီယပ်ပိုပူနေပြီးတော့လာဟိုမြို့တော်အပူချိန်ကတော့50ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့တရာပတ်ဝန်းကျင်မှာရှိနေပါရယ်။ပါကစ္စတန်နိုင်ငံနဲ့ဒီအိန္ဒိယနိုင်ငံအနောက်ပိုင်းမှာအပူဒဏ်နဲ့ဆက်ဆက်တိုက်ဆုံသူဟာတောက်ကြနေအထိ11ယောက်ထက်မနည်းရှိနေတာပါ။အိန္ဒိယနိုင်ငံအနောက်ပိုင်းရာဂျစ်သန်ပြည်နယ်မှာတောက်ကြနေတုန်းကအပူချိန်ဟာ49ဒီဂရီဆယ်စီယပ်ဖာရန်ဟိုက်နဲ့ဆိုရင်တော့120တသမာ2အထိပူပြင်းခဲ့ပြီးတော့အိန္ဒိယမှာအခု2024ခုနှစ်အတွင်းအမြင့်ဆုံးအပူချိန်အဖြစ်ဆန်းကျင်တင်ခဲ့ပါတယ်ရှင
်မင်္ဂလာညချမ်းပါတော်တော်ရှင်ပါခင်ဗျာ VOA American တန်ရဲ့စနေညသတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာတဲ့င်းပတ်စင်ကဏ္ဍတွေဆက်တိုက်ပါအခုရင်ဆုံးတော့တို့တန်အစီအစဉ်မှာစကိုင်းတိုင်းတဲ့ကစစ်ဆေးရေးဂိတ်တွေအကြောင်းကိုပြောထားပါတယ်စကိုင်းတိုင်းတဲ့မှာပြည်သူလက်နက်ကင်တပ်ဖွဲ့တွေထိန်းချုပ်ထားတဲ့နေရာတချို့မှာစစ်ဆေးရေးဂိတ်တွေအကြောင်းခီးသွားလာသူအချိန်ကြန့်ကြာနှောင့်နှေးမှုတွေဖြစ်နေတဲ့အခြေအနေကို Frontier မြန်မာအဖွဲ့ပြောပြပေးပါအောင်ခင်ဗျာ
ကောက်တာပြီးကားဆက်မင်္ဂလာပါခီးတဲ့မင်္ဂလာပါဆိုပြီးတန်းနေတဲ့လောက်ကြည့်ဖို့ရံဖို့လူကံမာတွေပြောတယ်ခီးတဲ့တွေကအလူမြေထဲရတယ
်ညီလာညီညီတော့ညာလေသူကလက်လက်ခံစားပြီးလက်လက်ခံမကြုံရတော့ပြေးရတယ
်စကိုင်းတိုင်းဟာအာနာသိမ့်ပြီးတဲ့နောက်ပိုင်းခုခံမှုပြင်းထန်တဲ့တော်လန်ရေးဗဟိုချက်နေရာတစ်ခုဖြစ်ပါတယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF များစွာဟာသူတို့ထိန်းချုပ်ထားတဲ့ဆက်သွယ်ရေးအချက်အခြာကြတဲ့လမ်းမတွေပေါ်မှာစစ်ဆေးရေးဂိတ်တွေကိုချထားပါတယ်။ဒီလိုပြုလုပ်တာတွေဟာဒေတာရင်းခရီးသွားနေတဲ့ဒေတာခံတွေအတွက်အခက်အခဲတွေဖြစ်ပေါ်နေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းကလူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းထုတ်တွေကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ကောက်တာပြီးကားဆရာမင်္ဂလာပါ။ခီးတဲ့မင်္ဂလာပါဆိုပြီးတန်းနေတဲ့လောက်ကြည့်ဖို့ရံဖို့လူကံမာတွေပြောတယ်။ခီးတဲ့တွေကလူငွေထဲရတယ်။အဖွဲရများလဲဆိုတော့တမန်တန်လောင်နမန်တန်လောင်မောင်းရင်တပွဲတရားဝင်တရားထွက်အကရရနေရတယ်ကာဘော့တဲလူကန်တော့အချိန်ရကြတယ
်ကိုနိုင်သူကရန်ကုန်နဲ့စကိုင်းတိုင်းရွှေဘုံနယ်တကျောကိုခရီးတွေတွေပို့ဆောင်ပြီးရင်နေ့စဉ်ဒီပါဖြတ်တန်းသွားလာနေတဲ့ရင်မောင်းတူဖြစ်ပါတယ်ခရီးတွေတွေတဲ့ခရီးစဉ်အဆုံးထိစီးကြတဲ့သူတွေရှိသလိုတချို့ကတော့သွားလို့တဲ့နေရာအထိပဲဖြတ်ပြီးစီးကြရတယ်ရှိပါတယ်ဒါပေမဲ့အခုကာလမှာစကိုင်းတိုင်းတွေကဘယ်နေရာကိုသွားသွားလမ်းပေါ်ကတော်လန်ရေးတက်ဖွဲ့ပေါင်းစုံရဲ့များပြားလာတဲ့စစ်စေးရေးခိတ်တွေကြောင့်ခီးစဉ်နှောင့်နေတာတွေကြုံနေကြရပါတယ်။ပုံမှန်မိနစ်40ဝန်းကျင်လောက်ကားမောင်းရတဲ့အဲ့ဒီလမ်းပိုင်းမှာအခုဆိုရင်နှစ်နာရီနီးပါးခီးသွားရတယ်လို့ကိုနိုင်သူကဆိုပါတယ်။အဆိုဆုံးကတော့စကိုင်းတိုင်းတွေကစတောင်မြို့နယ်နဲ့ရွှေဘိုမြို့နယ်ကြားဖြစ်ပြီးအဲ့ဒီလမ်းပိုင်းမှာဒေသခံကာကွယ်ရေးတက်ဖွဲ့ပေါင်း10ဖွဲ့နဲ့အထက်ရှိတယ်လို့ဆိုကြပါတယ်။ ကာကွယ်ရေးတပ်ဖွဲ့တွေရဲ့စစ်ဆေးရေးဂိတ်တွေမှာအလှငွေကောက်ခံကြတဲ့အခါသူကကခီးတွေကသူတို့တက်နိုင်တဲ့လောက်900 1000ထဲကြတာရှိတယ်လို့ကိုနိုင်သူကပြောပါတယ
်
ကားစားရီရောခီးတယ်ရောစိတ်ကတိကတော့ဖြစ်လာကြတယ်ခဏခဏမြေရန်တာခီးရလည်းမရောက်အလူငွေကောက်တာကြတော့လည်းအဖွဲတွေကများတော့မထဲချင်ကြတော့ဘူးညဉ့်ညနာတွေရှိလာကြတယ
်စရောင်မျိုးနဲ့ဒေသကာကွယ်ရေးအဖွဲဘက်ကတော့ဒီလိုငွေကြေးကောက်ခံလေးရှိတာကိုသိထားပါတယ်အဖွဲတာဝန်ခံကိုပေါ့စီကတော့အဖွဲအတွက်မြို့နယ်အုပ်ချုပ်ရေးပိုင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUGC ကလုံလောက်တဲ့ထောက်ပံ့မှုတွေမရတာကြောင့်သူတို့အဖွဲအနေနဲ့စည်ရေးမစ်ရှင်တွေဖော်ဆောင်ဖို့လူရဲငွေကြေးအတွက်အလှငွေကောက်ခံရတာဖြစ်တယ်လို့ဆိုပါတယ်
။တစ်ခါတစ်ခါကူမှာကျွန်တော်တို့က6ပေးကျော်လောက်ကုန်။ဘာလို့ကုန်လို့ဆိုတော့ကျွန်တော်တို့ကဒီမှာဆိုင်ကြီးစီသေးရတယ်ဗျဆိုင်ကမရှိသွားတာလို့ဒီတစ်ခါကနေပြီးတော့ငါတို့တော့ဒီစုကူသွားတာဒီအပြည့်ဒီလမ်းပေါ်ဆက်ကောက်ထောက်တာပြုံးဖို့ဒီဟာအစားပြုံးဒီဒီလိုလုံးလုံးရောက်တယ်။ဟောဒီလားဆိုဒီဆိုင်ကလေးနဲ့ပဲသွားသွားနေတယ်ဗျ။ဒီလိုမှအလူနောင်တော့ဘောအလူတက်မခံဘူးတွေ့ရတယ်။အဖွဲ့ကချက်သိမ်းဖို့ရှိတာလေ။
စရောင်မြို့နယ်တကူထဲမှာအဖွဲမတူတဲ့တခြားဒေသကာကွယ်ရေးအဖွဲတွေလည်းရှိနေပြီးတရက်ကိုတစ်ဖွဲလမ်းမတွေပေါ်မှာစစ်ဆေးရေးဂိတ်နဲ့အလှည့်ကျစစ်ဆေးငွေကောက်ခံမှုသဘောတူထားကြတယ်လို့ကိုပေါ့စီကဆိုပါတယ်ပြည်သူတွေစေတနာရှိသလောက်လူငွေကိုသာကောက်ခံတာဖြစ်ပြီးအတင်းကျပ်ကောက်ခံတာမျိုးမရှိဘူးလို့သူကပြောပါတယ်ဒါလူခ
န္ဓာလူခန္ဓာအထက်မှာတရားရင်မဖြစ်ဘူးဘယ်လိုလဲမထဲလာယူဘယ်လိုထဲမှာလဲမထဲလို့များဘူးတကူတူသွားပြုလို့များဘူးလေမောင်ရဲလောင်းနေတာဒီလေးလေးကျွန်တော်ယူဒီဒီခံဖို့ကျွန်တော်ဒီဓာပြည်ယူလေးဘယ်မှာခြံရတယ်မဆက်ဘူးအပေါ်လို့မှားပြီးတော့ပါလေဒီလိုမျိုးမှသွားပြီးလာကြီးရ
ဒါအပြင်ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကစစ်ဆေးရေးဂိတ်တွေမှာတည်ဆောင်လာတဲ့ကုန်စည်ပေါ်အခွန်ကောက်ခံတာတွေလည်းရှိပါတယ်ကိုစန်းကရွှေဘိုခရိုင်ဝက်လက်မြို့နယ်ကဈေးဆိုင်ပိုင်ရှင်တူပါသူပြောတာကတော်လန်ရေးအဖွဲ့ရဲ့စစ်ဆေးရေးဂိတ်တွေမှာကောက်ခံရမယ့်အခွန်နှုန်းထားတွေကို NUG ကသတ်မှတ်ပေးထားတာရှိတယ်လို့ဆိုပါတယ်။ဥပမာစီတပေပါဆို1000ကျပ်နဲ့အရက်ဒဗလင်းဆို1000ကျပ်ကောက်ဖို့သတ်မှတ်ထားပြီးတချို့ဂိတ်တွေမှာတော့အခြေအနေပေါ်မူတည်ပြီးရှော့ပေါ်ကောက်ခံတာလည်းရှိပါတယ်။တချို့အဖွဲ့တွေမှာတော့ပစ္စည်းတွေကိုကြမ်းကြမ်းတန်းတန်းရှာဖွေစစ်ဆေးတာတွေလည်းရှိပါတယ်။ဒီလိုပြုမူတာတွေကိုမလုပ်ဖို့ပြည်သူတွေဘက်ကလည်းမပြောရဲကြပါဘူးကိုစန်းဆိုရင်သူ့ဆိုင်မှာရောင်းဖို့အတွက်ကုန်ပစ္စည်းတွေကိုစကိုင်းမြို့ပေါ်ပုံမှန်တက်ပြီးဝယ်ယူရပါတယ
်အဲခါကျရင်ဒါနဲ့ထိုးပေါ်လာရရှိတယ်သူတို့ဒါနဲ့ထိုးရဆောင်တော့အဲခါကျရင်ချိုးဝီးပေါ်ဝါရယ်ဆိုင်ဒီပေါ်ဝါရယ်မိုးပါရီပြဲပေါ်ဝါရယ်သူ့မျိုးရှိတယ်အဲ့လိုမျိုးဖြစ်တဲ့အခါကျွန်တော်မချင်းနှုတ်ရတာဒါနဲ့တော့ညာလေဟိုလည်းနဲ့ကိုင်တဲ့သူမပြောရဲအားအားတစ်ချိန်လုံးမနှစ်ချိန်လုံးတော့ကြီးနေမှာဒီဖြစ်ချင်အောင်မဆောင်တဲ့လေဟိုမှာလက်လုံးတော့သူကအမမသူတို့ကလည်းကကျွန်တော်တို့မှာသွားရပြသူကပြည်သူကိုနေတဲ့တကားမျိုးမရှိဘူးသူမှ
တကယ်တော့မြို့သားညီညွတ်ရေးအစိုးရ NUG ရဲ့စကိုင်းတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ကချမှတ်ထားတဲ့စီမင်းအရာဆိုဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကလမ်းတွေမှာအခွန်ကောက်ခံတာလုပ်လို့မရပါဘူးကာကွယ်ရေးတပ်ဖွဲ့ဝင်တွေရဲ့ငွေကောက်ခံမှုတွေကိုပြည်သူတွေကတိုင်ကြားတာကြောင့်အခွန်ကောက်တာကိုမြို့နယ်အဖွဲ့တွေကသာခွင့်ပြုပေးထားပြီးစကိုင်းတိုင်းတွေကကာကွယ်ရေးအဖွဲ့တွေဘက်ကငွေကောက်ခံတာတွေမလုပ်ဖို့မန္တလေးအတွင်းကအကြေညာချက်ထုတ်ပြန်ထားပါတယ်ဒါအပြင်လမ်းပေါ်မှာငွေကောက်ခံတဲ့ဗေဒိတာခံကာကွယ်ရေးအဖွဲ့မစိုးဖျက်သိမ်းခံရမှာဖြစ်ပါတယ်။ဒါပေမဲ့လက်နက်ကိုင်အဖွဲ့တချို့ကတော့ NUG လက်အောက်မဝင်ထားကြသလိုတချို့အဖွဲ့တွေကလည်းဒီထုတ်ပြန်ချက်ကိုလှစ်လူရှူထားကြပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကငွေကောက်ခံတာတွေဘာကြောင့်လက်ရှိအချိန်ထိဆက်ရှိနေလဲဆိုတာနဲ့ပတ်သက်ပြီး NUG ရဲ့တာဝန်ရှိသူတွေကိုဒုတန်ကမေးမြန်းထားပေမဲ့ပြန်လည်ဖြေဆိုခြင်းမရှိပါဘူး။ဒါပေမဲ့ဒေသခံတွေကတော့ကာကွယ်ရေးအဖွဲ့တွေထက်စစ်ကောင်စီတပ်သားတွေရဲ့ငွေကောက်ခံတာတွေကပိုဆိုးတယ်လို့ဆိုပါတယ်ကိုကောင်းမွန်ကသူ့အလို့ကြောင့်စကိုင်းတရားပေါ်ကစစ်စည်ရေးဂိတ်တွေကိုအမြဲဖြတ်တန်းနေရတဲ့သူပါစစ်ကောင်စီတပ်သားတွေရဲ့အတင်းကျပ်ငွေညစ်တာကိုခံရရုံမကပဲ HIV ပိုးရှိတာကြောင့်ယောဂအတွက်ဆေးဝါးတွေအမြဲဆောင်ထားရတဲ့သူကိုဆေးဝါးတည်ခွင့်မရှိဘူးဆိုပြီးအကြောင်းမျိုးမျိုးပြပြီးစစ်စေးမေးမြန်းတာတွေလည်းခံရပါတယ်
။ဒီပါရုံပါရင်ပေါင်းလို့ဆိုပြအ
ိုင်းမှာလေဆိုလို့ရှိရင်ဟောမှာပုံလေးစစ်တယ်စီဝီပါတယ်လို့ရှိရင်ဒါပေါ့ပြင်ပါလို့ဆိုပြီးတယ်ပြီးတော့ကျွန်တော်တို့ဒီလိုဒီအတိသေးပါပေါ့နော်မော်တီဆိုင်ပစ္စည်းတွေအတွက်တော်တော်လေးစီပါထားမှာဖြစ်နေအသက်ရှင်တဲ့များကလည်းပဲလုံးတော့ပါပြီးပါဆိုသူနားမလဲတော့ကြာရှင်းပြရတယ်လေအဲ့လိုရှင်းပြပေးဆိုလို့ရှိရင်အဲ့ဒီစီပါတဲ့အတွက်ကြောင့်မလို့လူတီသေးဝါးတဲ့ဝါတဲ့ယူကမရှိဘာညာဆိုလို့ပေါ့ကွာဟိုအမျိုးမျိုးဝါပေါ့လူပြောမလို့ကြောင်းမျိုးမျိုးပြပြကြသူဘကလူမူညစ်တာပဲမှာဒီပုံစံကိုကြည့်လိုက်တော့ဘယ်လိုအားယူစင်ပြင်းနေဆိုရင်သူကတိတ်ကနေချီပြီးတောင်းနေ
ဆရာနာသိမ့်ပြီးနောက်သခိုင်းတိုင်းဟာလက်နက်ကင်ပရိပခရီပြင်းထန်ရာအဆိုးဆုံးဒေသတွေထဲမှာပါဝင်ပါတယ်။အာနာသိမ့်ပြီးနောက်မြန်မာနိုင်ငံတဝန်းမှာနေရဲစွန့်ခွာရတဲ့စစ်ရှောင်ဥယျာဉ်ညစ်တသမ9တန်းရှိနေတယ်လို့ကဘာကူလတမကအဖွဲ့ကပြောဆိုထားပါတယ်။အဲ့ဒီထဲကထက်ဝက်ကျော်လောက်ကသခိုင်းတိုင်းဒေသကြီးအတွင်းကဖြစ်ပါတယ်။ဒါအပြင်အာနာသိမ့်ပြီးနောက်ပိုင်းနိုင်ငံအနှံ့မှာအဆောက်အအုံပေါင်း9,000ကျော်မီရှုဖြက်စီးခံခဲ့ရပြီးအဲ့ဒီထဲက3ပုံ2ပုံကစကိုင်းတိုင်းကဖြစ်တယ်လို့ ISP မြန်မာရဲ့နောက်ဆုံးရရှိထားတဲ့စီးရင်အရာသိရပါတယ်။စီးပွားရေးကျဆင်းမှုတွေနဲ့အလုတ်ကင်ရှားပါမှုတွေကိုနိုင်ငံအနှံ့မှာကြုံတွေ့နေရတယ်လို့စစ်မီးတောက်နေတဲ့စကိုင်းတိုင်းကဒေသခံတွေဟာလည်းဒီအချက်တဲကိုထပ်ဆင့်ရင်ဆိုင်နေကြရပါတယ်။ဒီလိုအချိန်မှာသခိုင်းတိုင်းကပြည်သူတွေဟာအလှငွေကောက်ခံတာတွေအခွန်အခပေးဆောင်ရတာတွေနဲ့ငွေညစ်တောင်းခံတာတွေအားလုံးကိုပေးဖို့မတက်နိုင်တော့ပါဘူးစတောင်ဒေတာကာကွယ်ရေးတပ်ဖွဲ့တာဝန်ခံကိုပေါက်စီကဒုအတန်ကိုပြောခဲ့တယ်လို့ပဲလူလူဘက်ကအမြင်မကြည်ပဲမုံတီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့တွေအတွက်တော့ရှေ့ဆက်ဖို့လမ်းမရှိပဲပြီးဆုံးသွားမှာဖြစ်ပါတယ်ဈေးဆိုင်ပန်းရှင်ကိုစန်းကတော့အခုအချိန်နေရပြည်သူတွေအမြင်မကြည်နိုင်တဲ့လမ်းကြောင်းကိုဥတည်နေသလိုဖြစ်နေပြီလို့ထောက်ပြပြောဆိုပါတယ်
။ဒီကလောကလောတာနေဒီဝါဒီတက္ကသိုလ်ဘက်ကလည်းဖ ाया ရင်ဒီလိုချမ်းဒီလိုဇုံရောမရှိဘူးဘာလို့မလုပ်ဘူးပေါ့။ဒီလိုနေနေတော့ဖ ाया ကတော့မလုပ်ဖက်ဒီမှာလောင်းမောင်းနေကိကောက်နေရပဲဆိုပြီးတော့တချို့ကညဉ့်နေလာညဉ့်တော့ညာနဲ့သူတို့ကလက်နက်ခါချစီကြလက်နက်ခါကိုမကြိုရဲတော့ကျတော့ပြေးရတယ်ပေါ့။
ဒို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုံးလင်းမယ်ဒို့အတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။စကိုင်းတိုင်းတွေကလက်နက်ကင်တချို့ရဲ့စစ်ဆေးရေးဂိတ်တွေကြောင့်ခီးသွားတဲ့အချိန်ကြန့်ကြာနှောင့်နှေးတဲ့အခက်အခဲကြုံနေရတာကို Frontier မြန်မာရဲ့ဒို့အတန်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့မြန်မာပဋိပက္ခရဲ့ဖြစ်နိုင်ပွဲစီရေးအခြေအနေတွေကိုသုံးသပ်ထားပါတယ်။ Australia နိုင်ငံ Lowy Institute ကသုံးသပ်သူ Modern Peterson ရဲ့အမြင်ကိုအခြေခံပြီးမြန်မာပြည်တွင်းစစ်ဘယ်လိုအခြေအနေဖြစ်သွားနိုင်တယ်လဲဆိုတာကိုဥတ္တမောင်တန်းကဆွေးနွေးထားပါတယ်။မြန်မာရေးသုံးသပ်သူဥတန်းစိုးနိုင်တဲ့ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာအစီအစဉ်မှာမေးမြန်းထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
မြန်မာပြည်သုံးသပ်သူ Martin Peterson ရဲ့သုံးသပ်ချက်စာတမ်းဆောင်ကို Australia နိုင်ငံကချေဆိုင် Lowy Institute ကမေလမှာထုတ်လိုက်ပါတယ်။သောသာအမြင့်ဟာမူဝါဒမဟုတ်လို့အဓိပ္ပာယ်ရနိုင်တဲ့ Outreach is not a policy ဆိုတဲ့စာတမ်းမှာမြန်မာနိုင်ငံရဲ့ပိုင်းပိုင်းဖြစ်သွားတဲ့နိုင်ငံတော်အာဏာကိုလက်ခံကျင်းလို့အဓိပ္ပာယ်ရနိုင်တဲ့ခေါင်းစဉ်ငယ်ကိုလည်းပြထားလာပြရပါတယ်။မြန်မာဒီမိုကရေစီခီးဟာစစ်နယ်လဲလွယ်လာတာမို့ဒီစာရမှာသုံးသပ်ထားတဲ့အနာဂတ်ဖြစ်နိုင်ပွဲစီးရဲမြင်ကွင်းများဆိုတဲ့အကြောင်းကိုဒီကနေ့ဆွေးနွေးမှာဖြစ်ပါတယ်။စာရန်ခုလုံးကိုကျွန်တော်တို့ဆွေးနွေးရမှာမဟုတ်ပါဘူး။ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြမအရေးဆွေးနွေးသုံးသပ်သူစာရေးဆရာဆရာတန်းဆိုးနိုင်ဖြစ်ပါတယ်။မင်္ဂလာပါဆရာကြီး
။ဟုတ်ကဲ့မင်္ဂလာပါ
။လာမယ့်3နှစ်ကနေ5နှစ်အတွင်းမှာပေါ့နော်ကျွန်တော်တို့ဒီဖြစ်နိုင်တဲ့စစ်မြင်ကွင်းသုံးမှုရှိတယ်လို့သုံးသက်တဲ့ Martin Peterson ကဆိုပါတယ်။ဆိုတော့အဲ့ဒီသုံးမှုကတော့ပထမတစ်ခုအစိုးရပြုတ်သွားတာဒုတိယ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြီးတော့ထိချင်းကပ်သွားတာနဲ့တတိယပိုင်းပိုင်းဖြစ်နေတဲ့အတိုင်းဒီမှာတိုက်ပွဲပြင်းအားနေနေနဲ့ပဋိပက္ခကဆက်ပြီးဖြစ်နေတာဆိုတဲ့မြင်ကွင်းသုံးမျိုးကိုတင်ပြသွားတာတွေ့ရပါတယ်။ပထမ ဆရာဘုဒီမြင်ကွင်းတစ်ခုချင်းပေါ်မြင်လို့ချင်ပါလေဆိုတော့ပထမဦးဆုံးသူပြောတဲ့မြင်ကွင်းပေါ့နော်အစိုးရပြုတ်ကျသွားတာဆိုတဲ့စစ်မြင်ကွင်းနဲ့ဆက်ကြပါဟုတ်ကဲ့မြင်ကွင်းကတော့အကောင်းဆုံးမြင်ကွင်းဖြစ်ပါလိမ့်မယ်လို့မစ္စတာပီတာဆန်ကလည်းပြောပါလိမ့်ဒီအဆုံးသတ်တဲ့ပုံစံကိုသူပြောတဲ့အခါမှာလည်းအဆုံးသတ်ပုံ၃မျိုးဖြစ်နိုင်ခြင်းရှိတယ်လို့သူကထင်ပါတယ်စစ်ကောင်းဆောင်တွေကညီနိုင်ပြီးလက်နဲ့ချလိုက်တာစစ်တပ်တွေရုပ်ပြက်အတွင်းပိုင်းပေါက်ပွဲပြီးတော့ပေါ့နော်လက်ခံရေးတပ်တွေကစစ်တပ်ကိုအကြီးအကျယ်ဆွတ်ခွာလာကြတာဒါမှမဟုတ်လေတဖြည်းဖြည်းစစ်တပ်ကပြိုသွားတာဆိုတော့ပုံစံ၃မျိုးကိုသူကမြင်ပါတယ်အဆုံးသတ်ပုံနဲ့ပတ်သက်ပြီးဒါပေမဲ့သူကပြန်ပြီးသုံးသတ်တာကတော့ညီနိုင်ရွှေနွေးစစ်တပ်ကဆုတ်ခွာမယ်ဆိုလို့ရှိရင်တော်လိုင်းရေးဘက်မှလည်းညီညွတ်ချက်ခေါင်းဆောင်မှုမရှိဘူးလို့သူကထောက်ပြထားပါဒီနိုင်ငံဘောတူမဲ့ချက်တွေဂရီးကဝတ်တွေကိုစောင့်ထိန်လှုပ်ဆောင်မဲ့ခေါင်းဆောင်မှုမျိုးကိုသူကဆွေးနွေးချက်လာပါဆိုတော့ဒါကြောင့်မို့ပုံစံ၃မျိုးမှာအတွင်းပေါက်ကွဲလာတဲ့တဖြည်းဖြည်းပြူလာကပုံကြီးဖြစ်နိုင်ခြင်းရှိတဲ့ပုံစံတွေတို့သူကပြောပါတယ်ဒါပေမဲ့စစ်တပ်အတွင်းပေါက်ကွဲသွားတာကလည်းသူပြောမှုဖြစ်ပါတယ်တဲ့ဒါကရုပ်ပိုင်းနဲ့ရောစိတ်ပိုင်းနဲ့ရောအသက်ဆိုင်နေပါတယ်တဲ့ပြီးတော့ဒီလိုပြောမှုဆိုတာကလည်းဦးကဆန္ဒဆွဲနဲ့အစင်သာပြောမိသလားဆိုတာလည်းဖြစ်နိုင်နေပါလေတဲ့ပြီးတော့ဖြစ်နိုင်တယ်လူလားတဲ့မြင်ကွင်းလည်းဖြစ်ပေမဲ့ထင်ရသလောက်တော့အဲ့ဒီလိုအတွင်းပိုင်းပြူပွဲသွားတာကဖြစ်တာအတိုင်းပဲရှိဘူးလို့သုံးမှဖောက်ချက်ဆွဲသွားပါတယ်ဆရာတော်ဒီပထမမြင်ကွင်းနဲ့ပတ်သက်ပြီးဘယ်လိုများခင်မတလက်ခင်ပြောတာလဲ
စစ်တပ်ဟာအဟာသမိုင်းမှာမတူဘူးလောက်အောင်ဒီနေ့လူအချင်းတွေဆိုးတွေဆုံးရှုံးနေကျွန်တော်တို့ကြဆုံးမှုတွေအမြောက်များမကြုံဘူးအောင်တွေ့နေပြီမဲ့သူ့အတွင်းပိုင်းမှာမကြည်လည်မှုတွေတစုံတရာရှိနေပြီမဲ့အတွင်းပိုင်းကပေါက်ပွဲထွက်လာနိုင်လောက်အောင်နော်အားကြီးတဲ့အင်အားစုတတ်ချုပ်ကလွယ်လွတ်ရှင်တခြားဘယ်သူမှအစားထိုးနိုင်မဲ့လို့မရှိပါဘူးဒါကြောင့်မို့တံပြန်အာနာသိမ့်မှုတွေနဲ့ဆုံးသက်သွားမယ်လို့ကျွန်တော်မထင်ပါဘူးကျွန်တော်တို့ပြည်သူတော်လှန်ရေးတပ်ဖွဲ့တွေရဲ့เนาะဆုံးသက်တိုက်ပွဲတွေကိုအကြောင်းပြုပြီးတော့ဒီစစ်ကောင်စီတွေဟာကျွန်တော်တို့ပြည်သူတော်လှန်ရေးရဲ့မုံတိုင်းအောင်မှာတာလေးကွဲကြီးသွားနိုင်တဲ့အင်အားစုဖြစ်တယ်ခြုံပြောရင်သူအတွင်းပိုင်းကပေါက်ကွဲမှုတွေကြောင့်အစိုးရတရားအပြောင်းလဲဖြစ်လာမယ်လို့ကျွန်တော်သိမမျှော်လင့်ပါဘူ
းဒီဒုတိယမြင်ကွင်းမှာတော့ဒီ Federal Democracy လက်နက်ကိုက်တိုက်ပွဲကနေပြည်တော်အထိချစ်တဲ့သွားနိုင်တဲ့မြင်ကွင်းလို့သူကပြောပါတယ်ဆိုတော့ဘိုးဘိုးတိုက်ရတယ်ဆိုတာကပြည်내တိုင်းဒေသကြီးတွေကမြို့ကြီးတွေကိုတိုက်ရသိမ်းရတာတည်းလည်းမတူပါဘူးတဲ့သူကဆိုပါတဲ့အဲသူကအကြောင်းပြတဲ့အခါမှာတော့ပထမချက်ကဒီပထမသဘောရနေပြည်တော်ကမြေပြန့်ဖြစ်နေတာကြောင့်ဒီအကြောင်းကတိုက်လာခဲ့လို့ရှိရင်အဲကိုယ့်ဘက်ကပွင့်နေတာကိုသူကထောက်ပြမှာဒုတိယကနေပြည်တော်မှာချထားတဲ့တိုက်ရဲတိုက်ခိုက်ရေးအားကအကောင်းဆုံးအားကိုချထားမှဖြစ်တယ်လို့လည်းသူကယူဆပါတယ်။ပြီးတော့တပ်တွေအတွက်ထောက်ဖို့လမ်းကြောင်းကလည်းတူသွားနိုင်တယ်လို့သူကပြောပါတယ်။တတိယချက်ကတော့စိတ်ဓာတ်ရေးအကြောင်းပြောပါတယ်။ရေးစရာတခြားမရှိတော့တာမို့အကုန်သုံးပြီးခုခံပြီးစစ်တပ်ကတိုက်ခိုက်နိုင်တယ်လို့သူကယူဆပါတယ်။ဆိုတော့ဒါအပြင်ဒီလိုမျိုးကြီးတွေမှာအဆိုးဆုံးကတော့ပြည်သူတန်းပေါင်းများစွာကိုတစားကန်ဖြစ်တဲ့ဖန်စီထိမ့်သိမ့်မှာပဲဖြစ်တယ်လို့သူကထောက်ပြပါတယ်။နေပြည်တော်အထိတိုက်ဖို့ဆိုလို့ရှိရင်တဲ့ NUG ရဲ့ PDF တပ်တွေနဲ့ဒိုင်းနာလက်နက်ကိုင်အဖွဲ့တွေနီးနီးကပ်ကပူးပေါင်းဆောင်ရွက်မှုမျိုးရှိရပါမယ်တဲ့။ပြီးတော့ဒိုင်းနာလက်နက်ကိုင်တပ်ဖွဲ့တွေကတော့သူတို့ရဲ့အသက်သွေးနဲ့ဗန္ဒံငွေကြီးရှစ်စိတ်ကိုသုံးမလားဆိုတဲ့မေးခွန်းကလည်းရှိနေပါသေးတယ်။တော်သူကဒီလိုပြန်ချိန်ပါလေဆရာသုံးသက်ချက်ကိုလည်းသိပြစေခင်ဗျာ
ကျွန်တော်နှစ်ပိုင်းကွဲနေပါကျွန်တော်အမြင်ဆိုသူတို့ဖြင့်ကျွန်တော်တို့မြောက်ပိုင်းညီနောင်များเนาะသုံးပွဲနေကျွန်တော်တို့ဒီ NUG ဥဆောင်တဲ့ NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာရှိနေတယ်လက်နက်ကိုင် တိုက်ပွဲတပ်ဖွဲ့တွေကြားထဲမှာเนาะကျွန်တော်တို့ပေါင်းဆက်လို့မရသေးပါဘူးအဲ့တော့အဲ့ဒီအခြေအနေကကျွန်တော်တို့ခုနကပြောတဲ့အနေထားတက်ရောက်ဖို့ဆိုတာအခုကျွန်တော်မြင်တော့ပြောရလို့ရှိရင်တော့ကျွန်တော်တို့ TNL နဲ့AA တို့ပေါ့သူတို့ကတော့ဒီလူဦးတော်လိုင်းကြီးလှုပ်ရှားမှုတွေမှာဆက်လက်ပါဝင်နိုင်ကြအကြောင်းရှိတယ်လို့ကျွန်တော်သုံးသပ်ပါနောက်ပြီးတော့ညောင်ပိုင်းကဆိုရင် KIA ပေါ့ဗျာအဲ့ဒီဘက်ကလည်းပါမှာပါပဲနောက် AA ကလည်းဆက်လက်ပြီးသူ့ရဲ့အဲဒီအာကန်ကျွန်တော်တို့ဟိုပြည်နယ်ကိုလွတ်မြောက်ဖို့အတွက်အဆုံးတိုင်တိုက်ပွဲဝင်မယ်နောက်ပြီးတော့နေပြည်တော်တိတိုက်မယ်လို့လည်းသူကလည်းကြွကြော်တော့အဲ့တော့အခုအရှင်ကတော့ကျွန်တော်အမညာပြောလို့ရှိရင်အဲ့ဒီကျွန်တော်တို့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စမပြီးစီးသေးပါဘူးအဲ့တော့ပြည်နယ်လိုက်လွတ်မြောက်ရေးကိစ္စကိုကျွန်တော်တို့အဲဘာပေါ့TNL အဖွဲ့ရောနောက်ပြီးတော့KIA ရောကျွန်တော်တို့EA ရောပြည်နယ်လိုက်လွတ်မြောက်ရေးလုပ်ငန်းကိုကျွန်တော်တို့ပြီးမြောက်အောင်လုပ်ရမယ်အဆင့်တစ်ဆင့်ရှိခုံပြောချင်တာကတော့မျိုးဒေါ်လာရေးကိုဆက်ပြီးတော့လုပ်ဖို့ပန်းတက်ထားတဲ့အဖွဲ့အစည်းတွေအနေနဲ့ပြည်နယ်တစ်ခုချင်းလွတ်မြောက်မှုကနေပြီးတော့ပြည်နယ်တစ်ခုသုံးခုဆက်ဆက်ပြီးပြည်နယ်နဲ့တိုင်းနယ်ချင်းချင်းဆက်ဆက်ပြီးမဟာဗျူဟာကြတဲ့ကျွန်တော်တို့အစီအမံတက်ကို NUG နဲ့ညှိနှိုင်းပြီးတော့ဆောင်ရွက်တယ်အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ရခိုင်ကအင်အားစုနဲ့ကျွန်တော်တို့ဘွေးတိုင်းနဲ့ပေါင်းပြီးမယ်ကျွန်တော်တို့ဒီ KIA နဲ့ကျွန်တော်တို့စကိုင်းတိုင်းနဲ့ပေါင်းပြီးမယ်ကရင်နီနဲ့ကရင်ကတောင်ပိုင်းကနေပြီးတော့ကျွန်တော်တို့မြပြည်ကျော်စီကြီးတက်မယ်ဆိုရင်အဲ့ဒီလိုဘာဘီဝါချစ်စင်တက်ကိုချမှတ်ပြီးဆောင်ရွက်နိုင်မယ်ဆိုလို့ရှိရင်တော့ကာလတစ်ခုကနေစပြီးတော့ကြွေးကြော်ခဲ့တဲ့ NUG ရဲ့နေပြည်တော်ကိုစစ်ကြောင်းအားလုံးချစ်ကြကြဆိုတဲ့အစီအစဉ်ဟာလက်တွေ့ပုံပေါ်လာနိုင်တဲ့အနေအထားတစ်ခုရောက်ရှိလိမ့်မယ်လို့ကျွန်တော်တော့မျှော်လင့်ပါတယ
်။ခုဆွေးနွေးခဲ့တဲ့ဘာတော့ညီမရေးသုံးသပ်သူဦးသာစိုးနိုင်ဖြစ်ပါတယ်။ဒုတိယပိုင်းကိုဒါမဲ့ပတ်စနေညနဲ့တင်းဝင်နေမှာဆက်လက်နားဆင်ကြည့်ရှုကြပါမယ်။ကျွန်တော်တမောင်သားမှာ
လာမဲ့၃နှစ်ကနေ၅နှစ်အတွင်းမြန်မာစစ်တပ်ဟာညှိနှိုင်းပြီးနောက်ဆုတ်သွားနိုင်တာဒါမှမဟုတ်အတွင်းကပေါက်ကွဲထွက်သွားနိုင်တာနဲ့နောက်တဖြည်းဖြည်းပြူကျသွားနိုင်တာစတဲ့ဖြစ်နိုင်ခြေတွေကိုဩစတြေးလျသုံးသက်သူမော်ဒန်ပီတာဆန်ပြောခဲ့တာပေါ့မြန်မာရေးသုံးသက်သူဦးတန်းစွန်နိုင်တဲ့ဦးတမောင်တန်းဆွေးနွေးပေးခဲ့တာပါမကြာခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးနောက်လေယာစီပါပြီးရင်ဥဒုယာသည်နဲ့သတင်းတွေတက်ကတုတ္တအစီအစဉ်တွေဇက်တိုက်လာဖို့ရှိသေးတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American တန်ရဲ့မေလ25ရက်စနေညပိုင်း Radio အစီအစဉ်တွေကိုညစင်တိုင်းအထိရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ပြောပြနေပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကို burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်ပြီးတော့မေးမြန်းဆက်သွယ်နိုင်ပါတယ်အဲ့တော့အခုကျွန်တော်တို့ဆက်လက်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို VO ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအပြင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းတည်းဝက်ခမ်းပါလေစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီးပွားနောက်ဥဒုယာတိနဲ့သတင်းတွေကတုဒ္ဒအစီအစဉ်တွေမတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပထမဆုံးနားဆင်ကြည့်ရှုအောင်ပါ။ဒီတစ်ပတ်မှာတော့ထိုင်ဝမ်သမရသစ်နဲ့ဒီသမရသစ်ပေါ်တရုတ်ရဲ့တုံ့ပြန်မှုနောက်တရုတ်ရဲ့လုပ်ရက်တွေပေါ်ဖိလစ်ပိုင်ကရှေ့ဆက်လုံမာတွေအကြောင်းကိုပြောပြထားပါတယ်။ထိုင်ဝမ်မှာသမရအသစ်လိုက်ချင်းတဲကျန်းတစ္ဆာချင်းဆိုပြီးနောက်တရက်မှာပဲတရုတ်ကလွတ်လပ်ရေးလွတ်လာသူလို့ဆက်ဆွဲပြီးတော့ထိုင်ဝမ်နီကြီးရီလီစ စ်စင်ရေးကြီးလုပ်ခဲ့ပါတယ်။တရုတ်နဲ့ရေပိုင်းနဲ့ငင်းပွားမှုဖြစ်နေတဲ့ဖိလစ်ပိုင်ကတော့လုံခြုံရေးဆိုင်ရာမဟာမိတ်တွေဆက်တည်ဆောက်သွားမယ်လို့ကြေငြာလိုက်ပါတယ်။ဒီသတင်းတွေကိုစူးစီးပြီးကိုစော်မိုးကျော်အာရှနိုင်ငံအစီအစဉ်မှာပြောပြပေးတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
ရွှေကောက်ပွဲအနိုင်ရထားတဲ့သမရလိုက်ချင်းတေဟာမေလ20ရက်နေ့မှာသမရအဖြစ်ကျန်းသစ္စာကျင်းပခဲ့ပါတယ်။ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုလိုလားကြောင်းနဲ့တရုတ်ကထိုင်ဝမ်ကိုစီးရေးနိုင်ငံရေးအရာချင်းချောင်းနေတာတွေရပ်တန့်ဖို့ကျန်းသစ္စာကျင်းပွဲမှာပြောဆိုခဲ့ပါတယ်။တရုတ်ကတော့လွတ်လပ်ရေးဆိုတဲ့အယူအဆနဲ့အားပေးထောက်ခံသူတွေကိုတံပြန်သွားမယ်လို့ပြင်းပြင်းထန်ထန်ဝေဖန်ပြောဆိုပြီးမေလ23ရက်နေ့မှာထိုင်ဝမ်အနီးစီးရေးလေ့ကျင့်မှုတွေစတင်လှုပ်ဆောင်ခဲ့ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်တဲ့နယ်မြေဖြစ်ပြီးပြန်လည်ပေါင်းစည်းရေးကိုပြင်းမြောက်တဲ့အထိလှုပ်ဆောင်သွားမယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဟူချင်ကမေလ24ရက်နေ့မှာပြောဆိုခဲ့ပါတယ်
။近日，中国人民解放军东部战区组织战区陆军、海军。
ဒီစီးရေးလေ့ကျင့်မှုဟာထိုင်ဝမ်လွတ်လပ်ရေးဆိုပြီးစိတ်ကြီးဝင်နေတာတွေနဲ့ပြင်ပကဝင်ရောက်ဆွတ်ဖက်မဲ့အင်အားစုတွေကိုတားမြစ်ဖို့အတွက်ဖြစ်ပါတယ်။ထိုင်ဝမ်လွတ်လပ်ရေးဆိုပြီးရန်ဆောင်မှုတစ်ခုလုပ်တိုင်းပြန်လည်ပေါင်းစည်းရေးအတွက်ရှေ့ကိုခြေတလှမ်းတိုးတဲ့တံပြန်လှုပ်ဆောင်မှုတစ်ခုကိုလှုပ်ဆောင်မှာဖြစ်ပြီးပြန်လည်ပေါင်းစည်းရေးပြီးမြောက်တဲ့အထိလှုပ်ဆောင်သွားမှာဖြစ်ပါတယ်
။တရုတ်အရှေ့ဘက်ဒေသကြီးရီလီပူတွဲကုကဲမှုဌာနကနေထိုင်ဝမ်အနီးဒါဇင်နဲ့ချီတဲ့စစ်သင်္ဘောတွေတိုက်တည်ရင်တွေပါဝင်ပြီးနှစ်ရက်ကြာစီးရေးလေ့ကျင့်ပါတယ်။ထိုင်ဝမ်သမရအသစ်လိုက်ချင်းသေးကလည်းမေလ23ရက်နေ့မှာထောင်ရံမြို့ကစစ်စခန်းကိုတွားရောက်ခဲ့ပြီးစကားပြောကြားခဲ့ပါတယ်။ထိုင်ဝမ်ကတရုတ်စီးရေးလေ့ကျင့်တာကိုစောင့်ကြည့်ခဲ့သလိုစစ်သင်္ဘောတွေ၊မစ်ဆိုင်းတုံးတွေ၊တိုက်တည်ရင်တွေ၊ကြီးတပ်တွေအသင့်ပြင်ထားခဲ့ပါတယ်
။作为三军统帅，我的责任就是保家卫国。
ကြီးရေလေတက်အာလုံးရဲ့ဦးစီးချုပ်ဖြစ်တဲ့သမရအနေနဲ့တိုင်းပြည်နဲ့ပြည်သူတွေရဲ့အသက်အိုးအိမ်တွေကိုကာကွယ်သွားပါမယ်။တိုင်းပြည်ရဲ့လုံခြုံရေးအတွက်တမတော်အသွင်းကညီကိုမောင်နှမတွေနဲ့အတူရှေ့တန်းကပါဝင်သွားပါမယ်
။ထိုင်ဝမ်တည်ရှိနေတဲ့ဆိုတဲ့အဖြစ်မှန်တရားကိုတရုတ်အနေနဲ့ရင်ဆိုင်ပြီးထိုင်ဝမ်ပြည်သူတွေရဲ့ရွေးချယ်မှုကိုလေးစားလက်ခံဖို့သူ့အနေနဲ့မျှော်လင့်ပါတယ်လို့ကျန်းသစ်စာချိန်ဆအပြီးမှာတမရလိုင်ကပြောဆိုခဲ့ပါတယ်။တမရလိုင်ရဲ့ထုတ်တက်သောဒီမိုကရက်ပါတီ DPP အနေနဲ့လွတ်လပ်ရေးကိုတရုတ်စီကနေတောင်းဆိုမှာမဟုတ်ပါဘူး။ဒါပေမဲ့ထိုင်ဝမ်ဟာအချုပ်အခြာအာဏာပိုင်ဖြစ်တယ်ဆိုတာကိုဆက်လက်ကင်ဆယ်သွားမယ့်သဘောထားရှိပါတယ်။ဒါကြောင့်တရုတ်ကတော့သမရလိုင်နဲ့ DPP ဟာတရုတ်ပြည်တပြည်တည်းဆိုတဲ့မူဝါဒကိုချုပ်ဖောက်ပြီးနှစ်ပြည်တောင်ဆိုတဲ့မူကိုလှုပ်လာတယ်လို့ဆွဆွဲပါတယ်။အပြင်းအထန်လဲချင်းချောက်ပြောဆိုပါတယ်။မေလ24ရက်နေ့မှာတော့တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းပင်ကအမေရိကန်ပြည်ထောင်စုကိုပါတိုက်ရိုက်ဝေဖန်ပြောဆိုခဲ့ပါတယ်
။台湾是中国的台湾，轮不到美国说三道四。
台湾ဟာတရုတ်ပြည်ရဲ့ထိုင်ဝမ်ဖြစ်ပါတယ်။အမေရိကန်အနေနဲ့ဘာမှဝင်ပြောစရာမလိုပါဘူး။ထိုင်ဝမ်ရေလက်ကြားမှာတင်းမာမှုရဲ့အခြေခံအကြောင်းတရားဟာအမေရိကန်ကိုအတုံးချပြီးလွတ်လပ်ရေးရအောင်လုပ်နေတဲ့ DPP ပါတီရဲ့အာဏာပိုင်တွေပဲဖြစ်ပါတယ်လို့သူကပြောဆိုသွားတာပါ။ဒါအပြင်အမေရိကန်ဟာလည်းထိုင်ဝမ်ကိုအတုံးချပြီးတရုတ်ကိုထိန်းချုပ်ဖို့လုပ်နေတယ်လို့ပြောရေးဆိုခွင့်ရှိသူကဆွဆွဲခဲ့ပါတယ်။တရုတ်ပြည်တပြည်တည်းမူအရာထိုင်ဝမ်လွတ်လပ်ရေးဟာလမ်းဆုံးနေပြီလို့လည်းသူကပြောဆိုခဲ့ပါတယ်။ထိုင်ဝမ်သမရကျန်းသစ္စာကျင်းပပွဲကိုအမေရိကန်ကအစိုးရအစင်းမြင့်အရာရှိဟောင်းတွေပါဝင်တဲ့အလွတ်တဘောကိုယ်စားလှယ်တစ်ဖွဲ့ကိုဆစ်လွတ်ခဲ့ပါတယ်။အမေရိကန်လွှတ်တော်ကအင်ဒိုပစိဖိတ်ဒေသလုံခြုံရေးအထောက်အပံ့ဥပဒေကိုပြဋ္ဌာန်းပြီးတရုတ်ကိုတံပြန်ဖို့နဲ့အင်ဒိုပစိဖိတ်လုံခြုံရေးအတွက်ဒေါ်လာ 8.1 ဘီလီယံဧပြီလတည်းတုန်းကသတ်မှတ်ပေးခဲ့ပါတယ်။ထိုင်ဝမ်နဲ့ဒေသတွင်းမဟာမိတ်တွေရဲ့ကာကွယ်ရေးစနစ်အတွက်ဒေါ်လာ 1.9 ဘီလီယံပေးအပ်ခဲ့ပြီးနောက်ဆုံးပေါ် F-16V ဂျက်တိုက်လေယာဉ်တွေတင့်ကားတွေ HIMARS ဒုံးစနစ်တွေအပါအဝင်စစ်လက်နက်ပစ္စည်းဒေါ်လာတန်း 1,000 ကျော်ပိုအမေရိကန်ကထိုင်ဝမ်ကိုရောင်းချပေးခဲ့ပါတယ်။ထိုင်ဝမ်ရေလက်ကြားမှာအခုလိုအခြေအနေတွေကြောင့်ကုလသမဂ္ဂကတော့ထိန်းသိမ်းသိမ်းသိမ်းလှုပ်ရှားဖို့မေလ24ရက်နေ့မှာပြောဆိုပါတယ်
Of course following the developments in the Taiwan Straits closely
အခြေအနေတွေကိုသေချာစောင့်ကြည့်နေပါတယ်ပါဝင်ပတ်သက်နေတဲ့အင်အားစုတွေအနေနဲ့ထိန်းသိမ်းသိမ်းသိမ်းလှုပ်ရှားဖို့တိုက်တွန်းပါတယ်တရုတ်အရေးနဲ့ပတ်သက်လာရင်1992ခုနှစ် ကုလသမဂ္ဂဆုံးဖြတ်ချက်ရှိပါတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူစတီဖင်ဒူဂျာရက်ကပြောဆိုသွားတာပါဒီဆုံးဖြတ်ချက်အရထိုင်ဝမ်ဟာတရုတ်ပြည်ရဲ့ပြည်နယ်တစ်ခုသာဖြစ်ပါတယ်လို့လည်းသူကပြောဆိုခဲ့ပါတယ်အခုလိုအချိန်မှာပဲတရုတ်နဲ့ရေပိုင်နဲ့အငင်းပွားနေတဲ့ဖိလစ်ပိုင်ဟာလုံခြုံရေးဆိုင်ရာမဟာမိတ်တွေဆက်လက်ဖွဲ့စည်းပြီးအငင်းပွားနေတဲ့ရေပြင်မှာအမေရိကန်ဂျပန်ဩစတြေးလျတို့နဲ့တိုက်ခတ်ရေးဆိုင်ရာပူးတွဲစည်းရေးလက်ကျင့်သွားမယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးဂယ်ပီတိုတီယဒိုရိုကမေလ24ရက်နေ့တောက်ကြနေမှာပြောဆိုခဲ့ပါတယ်ဖိလစ်ပိုင်ကမ်းခြေကနေမန်ယာကနန်းလောက်သာဝေးတဲ့သောမတ်ရှိုဝက်ကျွန်းတွေကိုတရုတ်ကတူပိုင်လို့ကြွေးကြော်နေပြီးဖိလစ်ပိုင်သင်းမောတွေကိုမောင်းထုတ်တဲ့အတွေ့ထိတ်တိုက်တိုးမှုတွေဖြစ်ခဲ့ပါတယ်အခုလိုအခြေအနေတွေကြောင့်အင်ဒိုပစ္စဖိတ်ဒေသဟာကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်တဲ့ပဋိပက္ခတွေတင်းမာမှုတွေနဲ့ကြုံနေရကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ
်ထိုင်ဝမ်သမ္မတသင်းနဲ့တရုတ်တုံ့ပြန်မှုနောက်ဒေသတွင်းဖိလစ်ပိုင်ရှေ့ဆက်လုံမာတွေကိုကုစားမှုကြောင့်ပြတ်ပြပေးခဲ့တာပါအခုတော့လေယာစီးပွားခန်းတာပါပူတာဟုတ်ဘက်မှာကုန်စည်နှုန်းတွေထိုးတက်နေတာအပောင်းကိုပြောထားပါတယ်ကချင်ပြည်နယ်ပူတာဟုတ်မြို့နယ်မှာဆန်ပါဝင်ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေပါတယ်တပတ်တွင်းလေယာထွက်ကုန်သိနှက်ဈေးတွေအတက်ကျကောဘယ်လိုရှိပါလဲဒီသတင်းတွေကိုစူးစီးပြီး Pharma Times Media အဖွဲ့ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆက်ပြီးချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတပတ်တွင်းလေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့အတူကျမမစ်စဘဲကတင်ဆက်ပေးတော့ပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပူတာအောင်မြို့နယ်မှာဆန်အပါဝင်ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတယ်ဆိုတဲ့သတင်းနဲ့စကြပါတယ်
။တပလင်းဘလောက်လဲ
။ဟာတပလင်းငါတောင်းခွေ
။အန်တီဘလောက်လဲတပလင်
း။ဟာတောင်းခွေပါရှင်။
ငါတောင်းခွေနပလင်းစင်ဘလောက်လဲ
။တသိန်းတောင်
း။ဟမ်
။တသိန်းတောင်း
။တသိန်းတောင်းမမြင်ဘူးနော်
။ကဲရှာလည်းမရှာဘူ
း။ဟယ်လို
အချင်းပြည်နယ်ပူတာအိုမြို့မှာဆန်အပါဝင်ကုန်စည်နှုန်းတွေအဆမတန်မြင့်တက်နေတဲ့အပြင်ကုန်ပစ္စည်းပြက်လက်မှုတွေပါဖြစ်လို့စားနပ်ရိက္ခာရှားပါးမှုပြဿနာတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါရယ်စစ်ကောင်စီနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေဟာပူတာအိုမြို့ကိုဝင်ထွက်သွားလာနိုင်တဲ့မြကြီးနားစွန်ဘရာဘန်လမ်းကိုမတ်လ9ရက်နေ့ကစလို့ဖြတ်တန်းသွားလာခွင့်ပိတ်ထားခဲ့တာဖြစ်ပါရယ်အဲ့ဒီနောက်ပိုင်းကုန်စည်နှုန်းကအဆမတန်မြင့်တက်လာတာကြောင့်ဒေသခံတွေဟာစံကိုဝယ်ယူမစားသုံးနိုင်တော့တဲ့အတွက်တတိတူတွေကိုချက်ပြုတ်စားတောင်းနေရတယ်လို့ဒုက္ခသည်ရေးကူညီဆောင်ရွက်နေသူပူတာအိုဒေသခံတအုပ်ကပြောပါရယ်ပူတာအိုမှာစံတိတ်ကို၄သိန်းကျပ်ဝန်းကျင်စားစီတပိတာကို3,500ကျပ်ကျပ်ဥ၄လုံးကို5,000ကျပ်စားတထုပ်ကို5,000ကျပ်ခရမ်းညင်သီး3လုံးကို5,000ကျပ်ဓာတ်စီ900မီလီမီတာဒပလင်းကို9,000ကနေ3သိန်းကျပ်စသဖြင့်ကုန်ပစ္စည်းအလုံးအဆမတန်ဈေးမြင့်တက်နေတာဖြစ်ပါရယ်လက်ရှိမှာပူတာအိုမြို့ကိုလေကြောင်းခီးစဉ်တစ်ခုတည်းကသာတွာလာနိုင်ပြီးလေကြောင်းလိုင်းတွေဘက်ကစံစီအပါဝင်ကုန်ပစ္စည်းတွေကိုတည်ယူခွင့်မပြုထားဘူးလို့ဆိုပါရယ
်။စောင်းစီပြက်လက်လို့စီစံတချို့စောင်းစီအယောင်ပိတ်ထားရပါတယ်။ဈေးကွက်ထဲမှာစောင်းစီပြက်လက်လာတဲ့အတွက်ရန်ကုန်မြို့ကစီစံချို့မှာအယောင်ပိတ်ထားတာဖြစ်တယ်လို့စောင်းသုံးသူတွေကပြောပါရယ်။စောင်းသုံးစီတင်တွေတို့လောင်ဖြဲယူခြင်းလုံးရဲ့ကြီးကြပ်ရေးကော်မတီထံကခွဲရင်းရတဲ့ဆိုင်ရီမှာတော့စီဝေခွင့်ကဲ့ရရှိသူတွေအနေနဲ့ဆောင်စီတပိတ်တာကို6520ကျန်းနဲ့ပြန်လည်ရောင်းချပေးနေပါတယ်။ပြင်ပဈေးကွက်မှာတော့တပိတ်တာကို8000ကျန်းနီးပါးပေါက်ဈေးရှိနေတာဖြစ်တယ်လို့တင်ကန်းကျုံမြို့နယ်ကစောင်းသုံးသူတို့ကပြောပါတယ်။တမက်ရင်ညိုစီနဲ့ကွာဟပြီးအမြက်တင်ရောက်ချတာဈေးကစားဖို့ရွေချင်တဲ့တူလုံမှုပြုတ်လောက်တာတွေကိုစစ်ဆေးတွေ့ရှိရင်တော့အရေးကြီးကုန်စည်ဝန်ဆောင်မှုဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့စောင်းသုံးသူရေးရဦးစီဌာနကထုတ်ပြန်ထားပါတယ်။တကယ်မြေပြင်မှာတော့စစ်ဆေးအရေးယူတာမရှိသလောက်နေပါနေတာဖြစ်တယ်လို့စီကုံတဲ့အတိုင်းဝိုင်းကပြောဆိုထားပါတယ်။ဈေးကွက်ထဲစောင်းစီပြက်လဲရတဲ့အကြောင်းရင်းထဲမှာတော့မြန်မာနိုင်ငံကိုစောင်းစီတင်ပို့နေတဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြင်ပတင်ပို့မှုခွင့်ပြုတဲ့ပမာဏကိုရှော့ချလိုက်တာကြောင့်လည်းပါဝင်တာဖြစ်တယ်လို့ကုန်သည်တွေကသုံးသပ်ကြပါတယ
်။တောင်သူတွေသဘောတူကျင့်တဲ့ရာသီဥတုအခြေပြုတီးနံအာမခံစနစ်ဖော်ဆောင်ဖို့ပြင်ဆင်နေပါတယ်။မိုးရသည်စိုက်ပျိုးစရိတ်တရေကချင်းွေအပေါ်မှာအာမခံ100ခန်းလုံးထားရှိတာကိုလာမဲ့ဇွန်လ1ရက်နေ့ကစတင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့လှုပ်ဆောင်သွားမယ်လို့မြမလေယာဖွံ့ဖြိုးရေးဘဏ်ကပြောပါရယ်။ ပြီးခဲ့တဲ့ဆောင်းရသည့်စိုက်ပျိုးစရိတ်ထုတ်ချေးချိန်ကရန်ကုန်ဘကိုးနယ်အေအာဝတီတိုင်းတို့မှာမြမလေယာဖွံ့ဖြိုးရေးဘဏ်နဲ့မြမအာမခံလုပ်ငန်းတို့ပူးပေါင်းပြီးရာသီဥတုအညွန့်ကိန်းအခြေပြုတီးနှံအာမခံစနစ်ကိုပိုင်လော့ project အနေနဲ့ဖော်ဆောင်ခဲ့တာဖြစ်ပါတယ်။ရာသီဥတုအခြေပြုတီးနှံအာမခံစနစ်ကတောင်သူတွေအတွက်သိရှိနားလည်မှုအားနည်းနေသေးတဲ့အတွက်အငင်းပွားဝယ်ရာတွေလည်းရှိနေတယ်လို့တောင်သူတွေကပြောဆိုထားပါတယ်။
ဟုတ်ကဲ့ဒီလိုလေဒီလိုမျိုးမိုးချိန်ကမှအလုံးမကွာဘူးဒါပေမဲ့တလာတည်းမှာဆုသွားတာရဲ့ဘုနာကဒီကြီးလို့မရတဲ့ຢာဒီမှာဒီကြီးအောင်လောလိုက်ကြရဲ့အဲ့ဒါမျိုးကြရဲ့ဟိုဆုပြရတာကြီးကဘလူးလူတွေနဲ့ဘလူးဆုံးပြကြမလဲအဲ့ဒါကြီးကနိုင်ပေါ်ချပါလိမ့်မယ်အဲ့တော့ဒီကောင်လုံးမပြည့်ဘူးမပြည့်တော့ဘူးဆိုပေမဲ့လည်းဒါအလုံးသဘောလေးတည်းရဲ့ဟိုတန်းကြီးနဲ့ကြာစားလိုက်တော့တိုင်းပြောင်းပါတော့ဘာမှဆုံးပြတဲ့နေရာဒီမှာဘုနာကဆုံးပြမယ်ကိုကြီးကလည်း
ညမလေယာဖွံ့ဖြိုးရေးဘဏ်ကနေတအေကကိုကျပ်သသိန်းခွဲနှုန်းနဲ့ထုတ်ချေးပေးဖို့တတ်မှတ်ထားပြီးတဘာဝဘေးအန္တရာယ်ကြာရောက်လို့စိုက်ပျိုးစရိတ်တွေပြန်လည်မပေးဆက်နိုင်ချိန်မှာညမအာမခံလုပ်ငန်းကတောင်သူတွေကိုရော်ကျစ်ပြန်ပေးနိုင်ဖို့အတွက်အဲ့ဒီစနစ်ကိုဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်ရာသီဥတုကြောင့်တီးနှံတွေပျက်စီးချိန်မှာရော်ကျစ်ပေးဆောင်ဖို့အငင်းပွားဝယ်ရာကိစ္စတွေဖြစ်လာနိုင်တဲ့အတွက်ဆုံးဖြတ်ပေးတဲ့အဖွဲ့အစည်းတွေအနေနဲ့ဗလိုက်မှုမရှိဖို့လိုအပ်တယ်လို့တောင်သူတွေကထောက်ပြကြပါတယ်
我在这里也忙干别的，这些也在那里住过啊。好多苗族、苗大部、苗大们这样的，我们都从一大把年老过啊。完了，不，因为老古姑姑嘛，我这边的因为些人，老公的旁边的有些习惯，而且因为在种地对的，做把鱼就是的老多的，不能不晓得。
啊，苦了，爸爸个接待你的干了嘛？你那阿妈干什么个？တောင်သူတွေထက်တီးနှံအာမခံကုမ္ပဏီတွေအတွက်အကျိုးအမြတ်ဖော်ဆောင်ပေးတဲ့အခြေအနေကိုရောက်ရှိသွားမှာကိုလည်းတောင်သူတွေကစိုးရိမ်နေကြပါတယ
်အခုစပီးမေလ14ရက်နေ့ကနေ22ရက်နေ့အထိဈေးကွက်တွင်တည်ချနိုင်ပြီဖြစ်သွားတဲ့လေယာထွက်ကုန်တီးနှံစီနိုတွေကိုပြောပြပေးချင်ပါတယ်ဒီတစ်ပတ်မှာတော့စဖိုးဆောင်တီးနှံဖြစ်တဲ့အာလူနဲ့ချက်တပြူဈေးတွေကမြင့်တက်နေပြီးအိန္ဒိယပုဂံဖြစ်တဲ့မက်ပင်နယ်ပယ်စင်ကကတော့ဈေးကျဆင်းနေတာကိုတွေ့ရပါတယ်။ယာဒီကုန်ဆုံးချိန်ဖြစ်နေလို့ဈေးကွက်ထဲကိုချင်းပြင်းတွေကထွက်တဲ့ချက်တပြူတွေအဝင်နေနေပြီးဈေးတက်လာပါတယ်။မေလ23ရက်နေ့ကချင်းပြင်းတဲ့အောင်ပန်ဈေးကွက်မှာတော့ချက်တပြူထူတပိတ်တာကိုအရေးတွေးပုံမူတည်ပြီးအနိုင်ဆုံး8000ကနေအမြင့်ဆုံး11500ချက်ထိပေါင်ဈေးရှိနေပါတယ်။တပတ်အတွင်းတပိတ်တာကို900ချက်ကနေ2000ချက်ကျော်ထိမြင့်တက်လာပါတယ်ချက်သူဖြူဦးသလုံးကြီးကတော့တပိတ်တာကို15000ချက်ထိပေါင်စီရှိနေပြီးဈေးငိန်နေပါတယ်ရန်ကုန်ပြည်နယ်ကုန်စည်တိုင်းဈေးကွက်မှာတော့တရုတ်ချက်သူဖြူကျူကုတ်ကလည်းတပိတ်တာကို11600ကနေ11800ချက်ကြားပေါင်စီရှိနေပြီး3000ချက်ဈေးမြင့်တက်လာပါတယ်
ပြပအဝယ်ပြန်အေးပြီးမပဲစစ်ဇက်တိုက်ပြန်ကျနေပေမဲ့တရံကို32သိန်းကျပ်အထက်မှာပဲဆက်ရှိနေပါတယ်မေလ18ရက်နေ့ကရန်ကုန်ပြည်နောင်ဈေးကွက်မှာမပဲ FHU RC အမျိုးအစားတရံကို32သိန်း9000ကျပ်ရှိခဲ့ပြီးမေလ22ရက်နေ့မှာတော့တရံကိုငွေကျပ်32သိန်း4000ကိုပြန်ကျဆင်းသွားပါတယ်ပဲထွက်နှုန်းရော့ချနိုင်တဲ့အိန္ဒိယနိုင်ငံဟာပြည်တွင်းလိုအပ်ချက်အရမပဲတင်သွင်းမှုတိုးလာနိုင်တယ်လို့ကုန်တယ်တွေကခန့်မှန်းထားကြပေမဲ့အိန္ဒိယမပဲကိုမြန်မာဈေးကွက်အပြင်တခြားဈေးကွက်အလားအလာရှိတဲ့နိုင်ငံတွေကနေတင်သွင်းဖို့ဆောင်ရွက်နေတဲ့အခြေအနေကလည်းရှိနေပါတယ်။ပဲစင်းကုန်ဈေးကလည်းအိန္ဒိယဝယ်လိုအားကြောင့်စံချိန်နဲ့အမြင့်ဈေးထိရောက်ရှိခဲ့ပြီးအခုအခါပြန်ကျရိတ်ပြလာပါတယ်။မေလ20ရက်ကရန်ကုန်ဈေးကွက်မှာပဲစင်းကုန် Red RC တရံကိုငွေကျပ်43သိန်း3500ကနေမေလ21ရက်နေ့မှာတော့ပဲစင်းကုန်တရံကို43သိန်းချက်ကိုပြန်ကျဆင်းသွားပါတယ်။
ဈေးကွက်ထဲကိုပြင်ပအာလူတွေဝင်နေနေရကြောင်းပြင်တွင်းအာလူစီကမတိမတာမြင့်တက်လာတာကိုတွေ့ရပါတယ်ရှင်းပြင်းတဲ့တောင်ပိုင်းကထွက်တဲ့အာလူစီတွေဟာတပတ်အတွင်းအမျိုးစားလိုက်တပိတ်တာကိုနေရကနေ400ကျက်ကျမြင့်တက်လာတာဖြစ်တယ်လို့အာလူပွဲရုံတွေကပြောပါတယ်မေလ23ရက်နေ့ကရှင်းပြင်းတဲ့အောင်ပန်းဈေးကွက်မှာတော့အာလူ S1 တပိတ်တာကို2300ကျက်အာလူ S1 S2 အကြီးသေးရောကတပိတ်တာကို2400ကျက်အာလူမြင့်နီ OK ကတပိတ်တာကို2200ကျက်မြင့်နီ A1 ကတပိတ်တာကို2200ကျက်မြင့်နီ A1 ဆွဲကတပိတ်တာကို1800ကျက်နဲ့မြင့်နီဂေါ်လီဆိုင်ကတပိတ်တာကို1200ကျက်အတူတူပေါက်ဈေးရှိနေပါတယ် အခုတင်ဆက်ပေးထားတဲ့ဒီနယ်စင်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဘူတာဘက်မှာဆန်နဲ့တခြားကုန်စည်နှုံတွေထိုးတက်ကုန်တာအပါအဝင်ကို The Farmer Times Media အဖွဲ့ကပြောပြပေးခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်အစီအစဉ်မှာဒီဘက်မှာတော့ဒီဥတုရာသီပြောင်းလဲမှုနဲ့လေကြောင်းပြန်တိုင်းရေးထိခိုက်မှုကိုပြောထားပါတယ်ဥရယာသည်ပြောင်းလဲမှုပုံမပြင်းထန်လာတဲ့အတွက်လေချောင်းပြန်တန်းရေးကဏ္ဍပေါ်လဲပုံမရိုက်ခတ်လာတော့မယ်လို့ကြွမ်းကျင်သူတွေကခံမှန်းနေကြပါတယ်။မေလ21ရက်နေ့ကလန်ဒန်ကနေစင်ကာပူကိုပြန်တန်းလာတဲ့လေရင်မြန်မာနိုင်ငံထဲဖြတ်ပြန်နေချိန်မှာအပြင်းထန်တုန်ခါသွားခဲ့တာကြောင့်လူထုသေဆုံးပြီးဒါဇင်နဲ့ချီတန်ရာရခဲ့ကြပါတယ်။အခုလိုလေရင်တုန်ခါမှုပြင်းစေတဲ့လေလူတွင်းရုတ်တရက်လှုပ်ခတ်မှုဖြစ်ဟာဥရယာသည်ပြောင်းလဲမှုနဲ့ဆက်ဆက်နေတယ်လို့လဲကြွမ်းကျင်သူတွေကထောက်ပြနေပါတယ်။နားလောင်ကြောပြပေးပါအောင်ခင်ဗျာ။
ကနန်ကနေစင်ကာပူကိုမေလ23ရက်နေ့ကပြန်တန်းလာတဲ့စင်ကာပူလေကြောင်းလိုင်း SQ321 ခီးတဲ့တင်လေယာဉ်ဟာမြန်မာနိုင်ငံမြေဝကျောမော်ကိုဖြတ်ပြန်တန်းနေတော့အမြင့်ပေ3,000ကျော်မှာအပြင်းအထန်ရိမ်းထိုးလှုပ်ခါသွားခဲ့တဲ့အတွက်ထိုင်းနိုင်ငံမကောင်းမျိုးကိုအရေးပေါ်ဆင်းသက်ခဲ့ရပါတယ်။ဗြိတိန်နိုင်ငံ Reading တက္ကသိုလ်ကထုတ်ပြန်ခဲ့တဲ့2023အစီရင်ခံစာမှာတော့ကမ္ဘာအပူချိန်မြင့်တက်မှုနဲ့ဥတုရာသီပြောင်းလဲမှုကြောင့်လေယာဉ်တွေရိမ်းထိုးလှုပ်ခါစေတဲ့ဖြစ်ရပ်တွေပုံမဆွာလာနိုင်တယ်လို့ဆိုထားတာပါလေကြောင်းလိုင်းတွေရဲ့ဘေးကင်းလုံခြုံမှုနဲ့လေယာဉ်ထုတ်လုပ်တဲ့ကုမ္ပဏီတွေရဲ့အဆင့်ကိုစီစစ်ထုတ်ပြန်နေတဲ့ Airline Ratings အဖွဲ့ရဲ့ Editor ချုပ် Geoffrey Thomas ကအခုလိုပြောပါတယ်
Turbulence is becoming more prevalent as climate changes
ဥရယာသီကြောင်းလဲလာတဲ့အတွက်အခုလိုလေရင်တွေရင်းထိုးလှုပ်ခတ်မှုတွေလည်းပိုအဖြစ်များလာပါတယ်ဒီတိမ်တက္ကသိုလ်တစ်ခုကသူပြေသနာပြုချက်အရလွန်ခဲ့တဲ့အနှစ်40အတွင်းအခုလိုပြင်းထန်တဲ့လေရင်ရင်းထိုးလှုပ်ခါစေတဲ့အဖြစ်မျိုး55ရာခိုင်နှုန်းတိုးလာတာကိုတွေ့ရပါတယ်အသင်းအတင်းအနေထားလောက်လေပြင်းထန်မှုမျိုးက38ရာခိုင်နှုန်းနဲ့ပုံမှန်လောက်လေပြင်းထန်တာမျိုးကတော့18ရာခိုင်နှုန်းတိုးလာပါတယ်ရာသီဥတုကြောင်းလဲလာပြီးဆိုတာနဲ့လိုင်းလေထန်မှုတွေလည်းကျင်းသည်ပေါ်ပေါက်လာပါတယ
်လေကြောင်းပြန်တန်းရေးလောကမှာအစဉ်မြင့်အနည်းပညာတွေအသုံးပြုလာတဲ့အတွက်လူငယ်တဲ့နေပေါင်း20လောက်ကစပြီးတော့လေရင်တွေအခုလိုရိမ်းထိုးလောက်ခံမှုကြောင့်လူသေးဆုံးမှုတွေတိတိတသားကျဆင်းသွားတာပါ Multi scan ဆိုတဲ့ radar စနစ်ကြောင့်ရှေ့ကမိုးလေဝသအခြေအနေကိုကြိုတင်သိရှိနိုင်ကြတယ်လို့လဲ Geoffrey ကပြောပါတယ် Vertical wind shear လို့ခေါ်တဲ့ downlight တိုက်တဲ့အလီစီကြောင်းနဲ့တိုးခတ်တဲ့အတွက်စင်ကာပူခီးတဲ့တင်လေရင်အခုလိုရိမ်းထိုးသွားခဲ့ပုံရတယ်လို့လေကြောင်းပြန်တန်းရေးဆိုင်ရာကြွမ်းကျင်သူAnita Mandirata ကပြောပါတယ
် In the zone at which it was flying it was very much a storm season.
စင်ကာပူလေကြောင်းလိုင်းပြန်တန်းခဲ့တဲ့ဆုံကမုန်တိုင်းတွေအဖြစ်များတဲ့ဒေသတွေဖြစ်ပါတယ်။အဲ့ဒီဘက်မှာမိုးရာသီတဲ့ဝင်လာပြီးဖြစ်တဲ့အတွက်မိုးကြိုးမုန်တိုင်းတွေလည်းပေါ်ပေါက်လေးရှိတဲ့နေရာဖြစ်ပါတယ်။လေစီးကြောင်းတွေကွဲသွားပြီးလေတိုက်ခတ်ရာလမ်းကြောင်းကထောင်လိုက်ဒါမှမဟုတ်အလျားလိုက်ရုတ်တရက်ပြောင်းသွားစေတဲ့wind shear ဆိုတဲ့လေစီးကြောင်းနဲ့စင်ကာပူလေကြောင်းလိုင်းတို့ထိတ်တိုက်တွေ့သွားခဲ့တာဖြစ်ပုံရပါတယ်
။ဥတုရာသီပြောင်းလဲလာပြီးတော့ကမ္ဘာပုံနှိမ်မှုမြင့်တက်လာချိန်မှာအနာဂတ်မှာလည်းအလားတူဖြစ်ရမျိုးတွေပိုးပြီးတော့ကြုံတွေ့ရလိမ့်မယ်လို့လည်းသူကသတိပေးပါတယ်။
It is very clear that this was a weather related incident.
ဒါဟာရာသီဥတုနဲ့ဆက်ဆက်ပြီးပေါ်ပေါက်ခဲ့ရတဲ့မတော်တဆမှုဆိုတာသိကိုရှင်းပါတယ်။လေကြောင်းလိုင်းအလုံးကိုရောလေရင်ထောက်လုပ်တဲ့ကုမ္ပဏီအလုံးအပေါ်မှာပါတရားမှုရှိမှာဖြစ်ပါတယ်။ခီးတယ်ဒီအပေါ်မှာလည်းတရားမှုရှိမှာဖြစ်ပါတယ်။လေရင်ခီးတယ်အလုံးရင်တထိတ်ထိတ်နဲ့ခီးတော့ရမယ်ဖြစ်ရလေဖြစ်ပါတယ်။
စင်ကာပူလေကြောင်းလိုင်းနဲ့လိုက်ပါလာခဲ့တဲ့ခီးတယ်သူကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါတယ
်။feeling that the airplane was
လေယာဉ်ကြီးတုန်ခါလာတာကိုကျွန်တော်တို့အရင်ဆုံးစပြီးခန်းစားရပါတယ်။နောက်တော့လေယာဉ်တစ်စင်းလုံးတုန်ခါလာတာပါ။အဲ့ဒီလိုတုန်ခါနေတာပိုဆိုးလာပါတယ်
။ဥတုရာသီပြောင်းလဲဖောက်ပြန်မှုကလေကြောင်းပြန်သားရေးကဏ္ဍအတွက်လည်းအတော့ကိုအရေးပါပါတယ်။လေယာဉ်ပြန်သားတဲ့အချိန်ရှေ့ကမြင်ကွင်းတွေမရှင်းလင်းတာ၊မြူကိုးတွေပိတ်တာ၊လေယာဉ်ရိမ်းထိုးလှုပ်ခါစေလောက်တဲ့လေစီးကြောင်းတွေပြောင်းလဲသွားတာအပူစီးကြောင်းတွေမြေပြင်နဲ့အထက်လေသူအပူချိန်မြင့်တက်မှုတွေစတဲ့အချက်တွေကလေကြောင်းပြန်တန်းရင်းနဲ့ခီးတယ်နဲ့လေရင်တွေရဲ့ဘေးကင်းလုံခြုံရေးအတွက်အရေးအကြီးဆုံးအချက်တွေဖြစ်တယ်လို့ကမ္ဘာမိုးလေဝသအဖွဲ့ WMO ကကမ္ဘာတော်မှလေကြောင်းပြန်တန်းရေးဝန်ထမ်းတွေကြား2022ခုနှစ်ကကောက်ယူခဲ့တဲ့စစ်တမ်းတရားမှဖော်ပြထားတာပါကမ္ဘာတဝန်းပြန်တန်းတဲ့ခီးတဲ့တင်လေရင်ကတက်ကြက်2000နောက်ပိုင်းတဖြည်းဖြည်းတိုးလာပြီးတော့2019ခုနှစ်မှာတော့လေရင်ပြန်တန်းမှုပေါင်း 36.9%ထိရောက်ခဲ့တယ်လို့ကုလသမဂ္ဂရဲ့ပြည်ပဆိုင်ရာလေးကြောင်းပြန်သားရေးအဖွဲ့ICAO ရဲ့အနေနဲ့ဆက်မျက်နှာမှာလည်းဖော်ပြထားပါတယ်။ကိုဗစ်ကာယောဂါကြောင့်2024ခုနှစ်မှာလျှင်ပြန်သားမှု16%ကိုသန့်အထိကျဆင်းခဲ့ပေမဲ့ဒီနှစ်2024ခုနှစ်အတွင်းမှာတော့ခီးတယ်လျှင်ပြန်သားမှုပေါင်း36%ကျော်ထိရောက်လာမယ်လို့လည်းခန့်မှန်းထားတာဖြစ်ပါတယ်။ ကမ္ဘာပေါ်မှာအကျိုးဆက်ချောင်းသဘာဝပေးတံတွေပုံမပေါ်ပေါက်လာတဲ့အတွက်လူမှုဘဝရည်နဲ့စီးပွားရေးလုပ်ငန်းတွေလမ်းတံတားတွေနဲ့လေယာဉ်ကွင်းတွေလိုအခြေခံအဆောက်အုံတွေလည်းထိခိုက်ပျက်စီးနေရတာပါ။လွန်ခဲ့တဲ့နှစ်ပေါင်း20အတွင်းဥတုရာသီပြောင်းလဲပြီးတော့ဟာရီကိန်းမုန်တိုင်းတွေရေကြီးမြေပြင်မှုနဲ့အပူလိုင်းတက်ခတ်မှုတို့လိုဆိုးဝါးပြင်းထန်လာတဲ့သဘာဝပေးတံတွေကြောင့်ကမ္ဘာတစ် April 2019ခုနှစ်ကြားအနည်း20ကာလအတွင်းတဘာဝပေးတံတွေကြောင့်ပျက်စီးဆုံးရှုံးမှုတန်ဖိုးကတနာယီကိုဖျားမြဒေါ်လာ 16.3 တန်အထိရှိတယ်လို့လဲ World Economic Forum ရဲ့2023အောက်တိုဘာလလေ့လာမှုမှာဖော်ပြထားတာပါလူသားတွေရဲ့လိုအပ်ကြောင်းဖလောင်အိမ်တန်းငွေတွေလေလူတွေပုံမရောက်ရှိလာတဲ့အကျိုးဆက်အဖြစ်ဆိုးဝါးပြင်းထန်တဲ့တဘာဝဘေးဒဏ်တွေပေါပေါလာလာလို့ဥဒုရာသီရဲ့အဖွဲ့တွေကထောက်ပြနေကြတဲ့အချိန်မှာပဲအနာဂတ်လေကြောင်းပြန်တန်းရေးလောကမှာလည်းဥဒုရာသီပြောင်းလဲမှုအကျိုးဆက်တွေပိုးပြီးတော့တွေ့ရတော့မယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။ကျမနောင်လောပါ
ဥရုယာသည်ပြောင်းလဲမှုကြောင့်လေကြောင်းပြန်တန်ရေးပါထိခိုက်လာတာကိုနှက်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေကတုတအစီအစဉ်မှာဒီတစ်ပတ်မှာတော့ကမ္ဘာဆေးလိပ်ကင်းစင်နေအကြောင်းကိုပြောထားပါတယ်ကျန်းမာရေးကိုထိခိုက်စေတဲ့ဆေးလိပ်သောက်မှုကိုတိုက်ဖျက်ဖို့ကုလသမဂ္ဂကဝါငိုတူဘာကိုတီကမ္ဘာဆေးလိပ်ကင်းစင်နေအဖြစ်သတ်မှတ်ထားပါတယ်နှစ်စဉ်သန်းနဲ့ချီတည်ဆောင်းရတဲ့အကြောင်းရင်းတစ်ခုဖြစ်တဲ့ဒီဆေးလိပ်သောက်သုံးမှုဆိုင်ရာသိမှတ်စရာတချို့ကိုမညညိုလင်းပြောပြပေးပါအောင်ခင်ဗျာ
ကမ္ဘာပေါ်မှာ secret ဆေးလိပ်တောက်သုံးသူနှုံးတဖြည်းဖြည်းကျဆင်းလာပေမဲ့နှစ်စဉ်လူပေါင်း၈သန်းလောက်ဟာဆေးလိပ်တောက်သုံးမှုနောက်ဆက်တွဲအကျိုးဆက်တွေကြောင့်သေဆုံးနေကြရတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ချုပ်ကြီးကပြောဆိုထားပါတယ်။ဒါကြောင့်လဲကုလသမဂ္ဂကလွန်ခဲ့တဲ့1989ခုနှစ်ကအတည်ပြုခဲ့တဲ့ World No Tobacco Day ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ကိုနှစ်စဉ်မေလ31ရက်နေ့မှာသတ်မှတ်ထားပြီးဆေးလိပ်တောက်သုံးမှုကျဆင်းရေးနဲ့ဆေးလိပ်ကြောင့်ဖြစ်လာမဲ့ကျိုးဆက်ရောဂါဝေဒနာတွေမဖြစ်လာစေဖို့အတွက်ကမ္ဘာနေရာအနှံ့မှာပညာပေးလုပ်ငန်းစဉ်တွေဆောင်ရွက်နေတာပါအခု2024ကမ္ဘာဆေးလိပ်ကင်းစင်ရေးနေ့ကိုတော့ဆေးရွက်ကြီးကနေထုတ်လုပ်မှုတွေဖြစ်တဲ့ secret ဆေးလိပ်စတဲ့ဈေးကွက်ဆွဲဆောင်တဲ့နည်းလမ်းတွေကိုအစိုးရတွေအနေနဲ့ကာကွယ်ပေးဖို့တိုက်တွန်းဆောင်ရွက်နေတဲ့လူငယ်တွေအတွက်အထူးနေရာပေးပြီးနိုင်ငံတကာမှာကျင်းပသွားဖို့စီစဉ်ထားပါတယ်လုပ်ငန်းရှင်တွေကသူတို့ရဲ့တသက်တာအကျိုးအမြတ်အတွက်ဈေးကွက်တွေကိုလူငယ်တွေအပေါ်အထူးကပြစ်မှတ်ထားပြီးဆေးလိပ်နဲ့ secret တောက်သုံးမှုအသစ်တွေများလာအောင်လှုံ့ဆော်လာတာဖြစ်တယ်လို့လည်း WHO ကပြောဆိုထားတာပါအခုဆိုရင်အရွယ်မရောက်သေးတဲ့ကလေးတွေရဲ့ e-secret တောက်သုံးသူအရေးအတွက်ဟာအရွယ်ရောက်ပြီးသူတွေတောက်သုံးမှုထက်ပိုများလာနေပြီးကမ္ဘာအနှံ့အသက်73နှစ်ကနေ15နှစ်ကြာအရွယ်ခန့်မှန်းခြေ38တန်းလောက်ဟာဆေးရွက်ကြီးနဲ့ဆက်ဆက်ထုတ်လုပ်တာတွေကိုတောက်သုံးနေကြတယ်လို့လည်းဖော်ပြထားပါတယ်ဆေးရွက်ကြီးနဲ့ဆက်ဆက်ထုတ်လုပ်တဲ့ secret ဆေးလိပ်စတဲ့အရာတွေကိုကမ္ဘာတဝန်းသုံးစွဲနေကြတဲ့သူခန့်မှန်းခြေတန်း1200ကျော်လောက်ရှိပြီးအဲ့ဒီထဲက80ရာခိုင်နှုန်းဟာစင်းရဲတဲ့အဆင့်နဲ့စင်းရဲမှုအလေအလတ်အဆင့်ရှိတဲ့နိုင်ငံတွေကသူတွေဖြစ်ကြပါတယ်။ဒါအပြင်ဆေးလိပ်တောက်သုံးမှုကြောင့်နှလုံးရောဂါ၊ကင်ဆာ၊နေဖြတ်တာ၊ခလေးမွေးဖွားမှုခက်ခဲတာစတဲ့ကျန်းမာရေးဆိုင်ရာထိခိုက်မှုတွေလည်းအများကြီးရှိတယ်လို့ကျန်းမာရေးဆိုင်ရာပညာရှင်တွေကပြောဆိုထားတာပါ။ဒါအပြင်ဆေးလိပ်တောက်သုံးသူတွေကြောင့်ဆေးလိပ်မတောက်တဲ့ပတ်ဝန်းကျင်ကသူတွေကိုပါတဆင့်ထိခိုက်စေပြီးဒီအကျိုးဆက်ကြောင့်ဆေးလိပ်မတောက်တဲ့သူပေါင်းတသန်း3သိန်းလောက်ဟာနှစ်စဉ်သေဆုံးရတယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောပါတယ် secret တွေနဲ့ဆေးလိပ်တွေရဲ့အဓိကကုန်ချမ်းဖြစ်တဲ့ဆေးရွက်ကြီးဈေးကွက်အကြီးမားဆုံးနိုင်ငံတွေကတော့ကမ္ဘာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံပါပဲလူဦးရေသန်း 1,480 ကျော်ရှိတဲ့တရုတ်နိုင်ငံမှာတစ်နှစ်ကိုဆေးရွက်ကြီးတန်ချိန်2သန်းကျော်အသုံးပြုကြပါတယ်ဒုတိယကတော့အိန္ဒိယနိုင်ငံမှာတစ်နှစ်ဆေးရွက်ကြီးတန်ချိန်5,600သုံးစွဲမှုရှိပါတယ်တတိယကတော့ဂျပန်နိုင်ငံမှာလူဦးရေရဲ့အရွယ်ရောက်ပြီးသူ20ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိတဲ့ဂျပန်နိုင်ငံမှာဆေးရွက်ကြီးတန်ချိန်3,300ကျော်အသုံးပြုမှုရှိတာပါ The World Factbook ရဲ့2020ခုနှစ်နောက်ဆုံးပြုစုထားတဲ့အချက်အလက်တွေရတော့ကမ္ဘာမှာဆေးရွက်ကြီးဆက်ဆေးလိပ် secret စတာတွေအသုံးပြုမှုအများဆုံး10နိုင်ငံကိုကြည့်ရင်နံပါတ်1ကနာရူးကျွန်းနိုင်ငံဖြစ်ပါတယ်နိုင်ငံလူဦးရေရဲ့48.5%ခန့်နှုန်းဆေးလိပ်တောက်သုံးကြတာပါဒုတိယနေရာမှာရှိတာကမြန်မာနိုင်ငံမှာမြန်မာနိုင်ငံမှာလူဦးရေရဲ့44.1%ခန့်နှုန်းကဆေးလိပ်တောက်သုံးကြတယ်လို့ဖော်ပြထားပါတယ်တတိယကတော့ကီရီဘာတီကျွန်းနိုင်ငံဖြစ်ပါတယ်လူဦးရေရဲ့40.6%ခန့်နှုန်းဆေးလိပ်သုံးစွဲပါတယ်ဆာဗီယာနိုင်ငံကတော့သဒုထနေရာမှာရှိပြီးလူဦးရေရဲ့39.8%ခန့်နှုန်းဆေးလိပ်တောက်သုံးတာပါ။နံပါတ်5နေရာမှာတော့ပါပူအနျူဂီနီနိုင်ငံရှိတာပါ။လူဦးရေရဲ့39.3%ခန့်နှုန်းဆေးလိပ်တောက်သုံးမှုရှိပါတယ်။တီမိုလစ်နိုင်ငံကတော့ကမ္ဘာအဆင့်နံပါတ်6နေရာမှာရှိပြီးလူဦးရေရဲ့39.2%ခန့်နှုန်းဆေးလိပ်တောက်သုံးပါတယ်။ဘူဂေးရီးယားနိုင်ငံကအဆင့်9ရှိပြီး39ရာခိုင်နှုန်းဆေးလိပ်တောက်သုံးပါတယ်။လေဘနွန်နိုင်ငံကအဆင့်10နေရာမှာရှိပါတယ်။38.2ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။အင်ဒိုနီးရှားနိုင်ငံကတော့အဆင့်9နေရာမှာရှိပါတယ်။လူဦးရေ39.6ရာခိုင်နှုန်းဆေးလိပ်တောက်သုံးတာပါ။နောက်ဆုံးအဆင့်30ကတော့လတ်ဗီးယားနိုင်ငံဖြစ်ပါတယ်။လူဦးရေရဲ့39ရာခိုင်နှုန်းဆေးလိပ်တောက်သုံးမှုရှိရပါတယ
်။မကြခင်လာမယ့်ဆေးလိပ်ကင်းစင်နေမှာသိတဲ့သားတွေကိုမတ်ညညလင်းပြပြပေးခဲ့တာပါ။အခုလိုပတ်စင်ကဏ္ဍတွေပြီးမှတော့ VO ရဲ့စနေညအစည်းအဝေးနဲ့ဆုံးမသက်ခင်သတင်းချင်းချုပ်မတ်ခင်ဖြူထွေးပြပြပေးပါအောင်ခင်ဗျာ
။ကာစာတောင်ပိုင်းရာဖာမြို့ကိုအစ္စရေးကထိုးစစ်ဆင်နေတာတွေချက်ချင်းရပ်ဖို့နိုင်ငံတကာတရားရုံး ICJ ကဆုံးဖြတ်ချက်ချပြီးတော့နောက်တစ်ရက်မှာပဲရာဖာမြို့အပါအဝင်ဒီကာစာကမ်းမြောင်ဒေသကိုအစ္စရေးကလေကြောင်းကနေပုံကျဲတိုက်ခိုက်ပါတယ်။အောက်တိုဘာလ9ရက်ဟာမက်စ်တွေအစ္စရေးကိုဝင်ရောက်တိုက်ခိုက်ရာကစတင်ခဲ့တဲ့ကာစာစစ်ပွဲရစဲနိုင်မှုအတွက်ပြည်ထောင်နိုင်ငံပါရီမြို့တော်မှာဆွေးနွေးပွဲတွေကျင်းပဖို့ပြင်ဆင်နေချိန်တိုက်ခိုက်မှုတွေဆက်ရှိနေတာပါ။ရာဖာကိုထိုးစစ်ဆင်နေတာရပ်ဖို့အပြင်အပူတပြင်းလိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်အောင်ရာဖာနီးနယ်စပ်ကိတ်ကိုဖွင့်ပေးဖို့ကိုလည်း ICJ တရားရုံးကတောက်ကြနေတော့ကအမိန့်ထုတ်လိုက်တာဖြစ်ပါတယ်။ကချင်ပြည်နယ်ဝိုင်းမော်မြို့အနီးကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့တွေသိမ်းယူထားတဲ့တာလောကြီးကျေးရွာနဲ့ဒီမြစ်ကြီးနားအနီးKIA တက်ရင်17ကိုစစ်ကောင်စီကဒီကနေ့လေးချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တယ်လို့ KIA ကပြောပါတယ်။လူတွေထိခိုက်မှုရှိမရှိသေချာမသိရသေးပေမဲ့လူနေအိမ်တချို့ထိခိုက်ပျက်စီးတာတော့ရှိတယ်လို့ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါတယ်။တာလောကြီးကြီးရွာဟာလိုက်စားကိုသွားတဲ့လမ်းကြောင်းပေါ်မှာရှိတယ်လို့ KIA တက်ဖွဲ့တွေကပြီးခဲ့တဲ့နှစ်ကုန်လုံးကသိမ်းယူထားတာဖြစ်ပါတယ်။လက်ရှိနေရာမှာနှစ်ဖက်တိုက်ပွဲဖြစ်နေတာမရှိပဲလေးချောင်းကနေဘုံကျဲတာလို့လည်းဗိုလ်မှူးကြီးနော်ဘူးကပြောပါတယ်။ KIA တက်ရင်17ကတော့မြကြီးနားနဲ့အနီးဆုံးတက်ရင်ဖြစ်လို့စစ်ကောင်စီကမကြာခဏဘုံကျဲတိုက်ခိုက်လေးရှိတယ်လို့လည်းသူကပြောပါတယ်ရှင်အပူလိုင်းတံကိုခံနေရတဲ့ပါကစ္စတန်နိုင်ငံမှာအပူတံကြောင့်စာတင်ကြောင်းတွေကိုပိတ်ထားပါတယ်ဒီကြောင်းသားဥယျာဉ်50ရာခိုင်နှုန်းလောက်ပေါ်မှာတက်ရောက်မှုရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်ပန်ချက်ပြည်နယ်မှာဆိုရင်တော့ကြောင်းအလုံးကိုဒီကနေ့စနေနေ့ကစပြီးတော့ပိတ်ထားတာပါကြောင်းသား26တန်းလောက်ရှိတဲ့ဒီလူရည်အထူးထက်ဆုံးပြည်နယ်မှာနှွေရသည့်ကြောင်းပိတ်ရက်ကိုသတင်းတစ်ပတ်ကြိုပြီးတော့ပိတ်လိုက်တာဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာအခုလက်ရှိခံစားနေရတဲ့အပူလိုင်းအပြင်ဇွန်လထဲမှာနောက်ထပ်အပူလိုင်းနှစ်ခုထပ်ဝင်ဖို့ရှိတယ်လို့လည်းပါကစ္စတန်မိုးလေဝသဌာနကပြောဆိုထားပါတယ်ရှင်
ကျေးဇူးပါမခင်ဖြူထွေးအခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြန်ဆုံသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရရန်နိုင်ပါဆပ်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Saida Hamdon နဲ့ Tian Wan တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ
Thank you. This program has come to you from the